to the Voice of America in Burmese.
လာညာကြမှာရှင်2018ခုနှစ်မလ29ရက်ကြာသပတေးနေ့ညပဲ VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ1925 32အပြင်ပထမနာရီဝက်မှာလိုင်းလံမီတာ190နဲ့အတူ VOA Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါလိမ့်ရှင်။ကျွန်မခွာညိုပါခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်တော်ညဝင်းအောင်ပါခင်ဗျာ။ဒီကနေ့ညနှာစင်ရမယ့်ထူးခြားတဲ့သတင်းတွေမှာတော့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်းဦးနဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်တို့နှစ်ဦးရဲ့ထိပ်သီးဆွေးနွေးပွဲကိုလာမယ့် AP29 ရက်နေ့မှာကျင်းပဖို့ဆုံးဖြတ်လိုက်ပါတယ်။နျူကလ িয়ার အရေးဒီလိုထိပ်သီးပွဲဆွေးနွေးပွဲဖြစ်လာမယ့်အချိန်မှာပဲမြောက်ကိုရီးယားခေါင်းဆောင်တွေရဲ့နှစ်ကာလရှည်လူအခွင့်အရေးချိုးဖောက်မှုတွေကိုနိုင်ငံတကာကမေးဖြောက်လိုက်မှာကိုစိုးရိမ်ကြောင်းမြောက်ကိုရီးယားကနေထွက်ပြေးပဲပြောင်းခိုလုံလာကြသူတွေကပြောပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုတော့မတ်အီတန်စင်နဲ့အတူကြီးညာသွားမှာပါခင်ဗျာ။
ကောင်းပါပြီရှင်အခုညပိုင်းဆက်ပြီးနားဆင်ရမယ့်သတင်းလွှာတွေဆက်သွယ်မြင်မြန်ချက်တွေထဲမှာတော့သမရသည့်ဦးဝင်းမြင့်ရဲ့အစိုးရအဖွဲ့လက်ထက်မှာနိုင်ငံတကာအရေးတွေကိုဘယ်လိုကင်တွယ်ဖြေရှင်းသွားမယ်လို့မျှော်လင့်ကြပါသလဲ
။နိုင်ငံတကာဆက်ဆံရေးနဲ့ပတ်သက်ရင်အဓိကပေါ့လေတိုက်စစ်မှုတွေလို့ပြောလို့ရတယ်။အမတ်ကြီးတွေနေရမှာနိုင်ငံရေးအရာနိုင်ငံတကာဆက်ဆံရေးအရာစွမ်းဆောင်ရည်ရှိတဲ့ပုံကူမျိုးတွေကိုအစားထိုးခံထားနိုင်ဖို့
ဒေါက်တာရံမျိုးတင်းရဲ့တုံတက်ချက်နဲ့တူနားဆင်ရမှာပါ။မိုးကုတ်2800ပြည့်အထိမ်းမှတ်ပွဲတခါရှမ်းပြည်မြောက်ပိုင်းမှာတော့တိုင်းသားလက်နက်ကင်တပ်ဖွဲ့ချင်းချင်းကြားကတိုက်ပွဲတွေကြောင့်ဒေသခံတွေစစ်ဘေးတိမ်းရှောင်နေရတဲ့အခြေအနေနဲ့တူလက်ပရောင်းချင်းဒီစီမံကိန်းအေရီးယားတပ်မတ်နယ်မြေတွေကဒေသခံတွေနဲ့ဒီဒီရက်တပ်ဖွဲ့ဝင်တွေရဲ့တင်းမာနေတဲ့အခြေအနေတွေကိုလည်းသိကြရမှာပါရှင်။အခုအရင်ဆုံးတော့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုညံဝင်းအောင်နဲ့မတ်အီတန်စင်တို့ကကြေညာပါမယ်ရှင
်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဦးနဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်တို့နှစ်ဦးရဲ့ထိပ်သီးဆွေးနွေးပွဲကိုလာမယ့် AP29 ရက်နေ့မှာကျင်းပဖို့ရှိပါတယ်။နှစ်နိုင်ငံအစိမ့်မြင့်ကိုယ်စားလှယ်တွေတောင်မြောက်ကိုရီးယားနှစ်နိုင်ငံနေဆက်ကစစ်မဲ့ဆုံးဖောင်မွန်ဂျွန်မှာဒီကနေ့တွေ့ဆုံတဲ့အစည်းအဝေးပွဲအတွင်းတောင်နဲ့မြောက်ထိပ်သီးခေါင်းဆောင်နှစ်ဦးတမိုင်းဝင်တွေ့ဆုံမဲ့ရက်ကိုတတ်မှတ်လိုက်ကြတာဖြစ်ပါတယ်။ပြည်တွင်းစစ်ဖြစ်ခဲ့တဲ့1950-53နောက်ပိုင်းတောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံခေါင်းဆောင်တွေဟာတက္ကသိုလ်2000မှတစ်ကြိမ်2009ခုနှစ်မှနောက်ဆုံးတစ်ကြိမ်တွေ့ဆုံဆွေးနွေးခဲ့ပါတယ်။တောင်မြောက်ခေါင်းဆောင်နှစ်ဦးတွေ့ဆုံမဲ့အစည်းအဝေးအသေးစိတ်ကိုတော့ဒီကိုယ်စားလှယ်တွေနှစ်ဖက်ကိုယ်စားလှယ်တွေကအီပီလ4ရက်လာမယ့်ဗုဒ္ဓနေ့မှာထပ်မံညှိနှိုင်းကြဖို့ရှိပါတယ်။ပြည်ထောင်စုရဲ့ပိုင်းအတွင်းတရုတ်နိုင်ငံကိုခင်ဂျုံအုံးမမျော်လင့်ပဲတွားရောက်လေပတ်ခဲ့ပြီးနောက်ပိုင်းကိုရီးယားထိပ်သီးခေါင်းဆောင်နှစ်ဦးတွေ့ဆုံဖို့သဘောတူညီမှုရလာတာပါခင်ဂျုံအုံးရဲ့တရုတ်နိုင်ငံခီးစဉ်ဟာသူအာဏာရလာတဲ့2017နောက်ပိုင်းသူ့ရဲ့ပထမဦးဆုံးသောနိုင်ငံခြားခီးစဉ်လည်းဖြစ်ပါတယ်ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းမဲ့ဆုံးဖြစ်ရေးနဲ့တောင်ကိုရီးယားအမေရိကန်တို့နဲ့တွေ့ဆုံဆွေးနွေးသွားရေးတို့ကိုတရုတ်သမ္မတရှီကျင်းပင်နဲ့တွေ့ဆုံချိန်မှာခင်ဂျုံအုံးကကတိပေးပြောကြားခဲ့ကြောင်းတရုတ်နိုင်ငံကပြောပါတယ်
မြောက်ကိုရီးယားနျူကလ িয়ার အရေးထိပ်သီးဆွေးနွေးဖြစ်လာလိမ့်မယ်လို့တွက်ဆမှုတွေရှိနေချိန်မှာပဲမြောက်ကိုရီးယားခေါင်းဆောင်ဘိုင်းနဲ့လူခွင့်ချုပ်ဖတ်မှုတွေနဲ့နှိရှေဖိနှိပ်မှုတွေကိုနိုင်ငံတကာကမေးဖြောင်းလိုက်မှာစိုးရိမ်ပူပန်တဲ့အကြောင်းမြောက်ကိုရီးယားဘက်ကဗတ်ပြောင်းခုလုံသူတွေကပြောနေကြပါတယ်တောင်ကိုရီးယားမျိုးတော်ဆိုးမှာလူခွင့်တက်ကြလှုပ်ရှားသူတွေစုဝေးပြီးတော့တောင်ကိုရီးယားသမ္မတအင်ဒေါ်ရှိမှာဆန္ဒပြပွဲပြုလုပ်ပြီးတော့လာမယ့်ဧပြီလကုန်ပိုင်းမှာလုံမဲ့ကိုရီးယားနိုင်ငံထိပ်သီးဆွေးနွေးမှာမြောက်ကိုရီးယားအစိုးရရဲ့လူခွင့်ချုပ်ဖတ်မှုတွေကိုပါထည့်သွင်းဆွေးနွေးဖို့တိုက်တွန်းခဲ့ပါတယ်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းနဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်တို့နှစ်ယောက်ဧပြီလ29ရက်နေ့မှာတွေ့ဆုံဖို့နှစ်ဖက်သဘောတူထားပါတယ်နှစ်ဖက်နေဆက်မြောက်ကိုရီးယားဘက်ချမ်းပန်မုံချုံရွာမှာလုပ်တဲ့အစိမ့်မြင့်ကိုယ်စားလှယ်အဖွဲ့နှစ်ဖွဲ့ကြားတွေ့ဆုံမှုအပြီးခုလိုကြေညာလိုက်တာပါဒါဟာဆိုရင်မြောက်နဲ့တောင်ကိုရီးယားနှစ်နိုင်ငံအကြားထိပ်သီးခေါင်းဆောင်နှစ်ယောက်တွေ့ဆုံတာ3ချိန်မှာဖြစ်ပါလိမ့်မယ်နောက်ဆုံးချိန်ကတော့2009ခုနှစ်တုန်းကဖြစ်ပါတယ်လာမယ့်မေလအတွင်းမှာပဲမြောက်ကိုရီးယားခေါင်းဆောင်နဲ့တွေ့ဆုံဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကသဘောတူထားပါတယ်ဒါဟာဆိုရင်အမေရိကန်နဲ့မြောက်ကိုရီးယားကြားပထမဆုံးထိပ်သီးဆွေးနွေးမှုလည်းဖြစ်လာမှာပါကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার လက်နက်ဖြတ်သိမ်းရေးဖြစ်သိမ်းမှုလုပ်ခြင်းအဖြစ်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းအနေနဲ့သူ့ပြည်သူနဲ့လူသားတွေအတွက်မှန်ကန်တဲ့လုပ်ရလုပ်နိုင်ဖို့အခွင့်အရေးကောင်းတစ်ခုဖြစ်လိမ့်မယ်လို့မိတ်ကတ်သမားဒေါ်နယ်ထရမ့်ကပြောဆိုသွားပါတယ်
။ကမ္ဘာ့ကုန်သွယ်ရေးအပေါ်အမေရိကန်ရဲ့ချဉ်းကပ်မှုကအမေရိကန်စားသုံးသူတွေကိုသာထိခိုက်စေမှာဖြစ်ကြောင်းအမေရိကန်ရဲ့သွင်းကုန်ကွန်တိုးမြင့်မှုကိုရည်ညွှန်းပြီးတရုတ်နိုင်ငံကသတိပေးလိုက်ပါတယ်။အမေရိကန်နဲ့တရုတ်တို့နှစ်ဖက်စလုံးသဘောတူနိုင်မဲ့ဖြည့်ရှင်းမှုရဖို့မျှော်လင့်ကြောင်းတရုတ်အစိုးရကပြောခွင့်ရကကြာသပတေးနေ့တုန်းကပြောဆိုသွားပေမဲ့တရုတ်ဘက်ကတော့အလျှော့မပေးဘူးလို့ထဲသွင်းပြောသွားပါတယ်။နိုင်ငံစည်းဝါးရေးနဲ့ကုန်သွယ်ရေးကိုထိခိုက်စေနိုင်တဲ့အရာမျိုးအမေရိကန်အနေနဲ့မလုပ်ဖို့တိုက်တွန်းကြောင်းလဲ တရုတ်ကုသရေးဝန်ကြီးဝန်ကြီးဌာနပြောခွင့်ရကောင်ဖန်ကပြောပါတယ်တရုတ်ရဲ့သွင်းကုန်တွေအပေါ်မှာဒေါ်လာဘီလီယံ60ဘူးအခွန်တိုးကောက်သွားမယ်ဆိုတော့မစ္စတာထရမ့်ရဲ့ကြေညာချက်အပေါ်တုံ့ပြန်တဲ့အနေနဲ့တရုတ်ကလည်းအမေရိကန်ရဲ့သွင်းကုန်ခွန်3ဘီလီယံဒေါ်လာအထိတိုးလာနိုင်တယ်လို့သတိပေးထားပါတယ်
နိုဘယ်ငြိမ်းချမ်းဆုရှင်မလာလာယူဆက်ဟာတာလီဘန်တနက်သမားတယောက်လက်ချက်နဲ့ဒေလူနေပါဖြစ်ခဲ့ရတာနေပြောအခု6နှစ်ကြာမှတော့သူ့မွေးရဲ့ပါကစ္စတန်နိုင်ငံကိုပြန်သွားပါပြီ။တကြွလှုပ်ရှားသူတို့ဦးအနေနဲ့ကဘာတဝမ်းသွားလာပြောဆိုလှုပ်ရှားခဲ့တဲ့အသက်20ရွယ်မလာလာဟာမိဘဖြစ်သူတွေနဲ့အတူပါကစ္စတန်မြို့တော်အစ္စလာမဘတ်မြို့နိုင်ငံတကာလေဆိပ်ကိုကြာတာပြင်းနဲ့အစောပိုင်းတုန်းကဆက်ရောက်လာတဲ့အခါလေဆိပ်မှာလုံခြုံရေးတွေတင်းကျပ်စွာချထားပါတယ်။မလာလာဟာအဲ့ဒီမှာရက်တော်ကြာဖို့ရှိနေပြီးတော့ဝန်ကြီးချုပ်ရှာဟစ်ကာကန်အာဘာစီနဲ့တွေ့ဆုံမှုမျှော်လင့်ရပါတယ်။2012ခုနှစ်အောက်တိုဘာလအတွင်းကတာလီဘန်တို့ထိန်းချုပ်ရာဆွတ်တောင်ကြားမှာအသက်15နှစ်အရွယ်မလာလာတဲ့အကြောင်းသူတို့ချို့လိုက်ပါလာတဲ့ကျောင်းကားကိုတာလီဘန်စစ်သွေးကြွတွေကတိုက်ခိုက်ပြီးတော့သူနဲ့တခြားကျောင်းသူနှစ်ယောက်တနက်ထိမှန်ခဲ့ပါတယ်။အဲဒီတုန်းကမလာလာဟာအသက်ငယ်ငယ်ပဲရှိသေးပေမဲ့လည်းမင်းကလေးတွေပညာသင်ကြားခွင့်ရဖို့စီယုံလှုံ့ဆော်ခဲ့တာကြောင့်လူသိများလာခဲ့ပါတယ်။ဒီပေါ်မှာမင်းကလေးတွေပညာသင်ခွင့်ပိတ်ပင်ထားတဲ့အစ္စလာမစ်အစိုးရအုပ်စုရဲ့ဒေါသဖြစ်မှုကိုသူခံခဲ့ရပါတယ်။ကားကိုတနက်နေ့ဝင်ပြစ်ချင်မှာဘယ်မှလဲမလာလားဆိုပြီးတော့တနက်သမားတယောက်ကသူ့ကိုလိုက်ရှာပြီးတော့အသေးချာပြစ်မှတ်ထားတိုက်ခိုက်ခဲ့တာပါ။တရားရထားတဲ့မလာလာကိုပြစ်တဲ့ဘာမင်ဟမ်မြို့ကိုလေနဲ့တည်သွားပြီးတော့အိမ်မှာခွဲစိတ်ကုသမှုခံယူခဲ့ရပါတယ်။အဲဒီနောက်မှာတော့ပြစ်တဲ့မှာပဲနေထိုင်ပြီးတော့မင်းကလေးငယ်တွေပညာသင်ခွင့်ရရေးအတွက်ကဘာနဲ့စီယုံလှုပ်ဆောင်မှုတွေကြောင့်အသက်19နှစ်အရွယ်မှာပဲ2014ခုနှစ်နိုဘယ်ငြိမ်းချမ်းရေးဆုရှင်ဖြစ်လာခဲ့ပါတယ်။အခုတော့ Oxford တက္ကသိုလ်ကြီးရဲ့ကျောင်းသူတူဖြစ်နေပါပြီ။ပါကစ္စတန်မှာတော့မလာလာကိုချစ်သူရောမုန်းသူရောရှိနေပါတယ်။ပါကစ္စတန်နိုင်ငံပုံရိပ်ကိုဖျက်ဆီးရဆိုပြီးတော့အယူဆပြင်းထန်သူတွေရဲ့တိုက်ခိုက်ဝေဖန်မှုတွေကိုလည်းခံနေရပါတယ်။
ဒီအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 6335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဗီဒီယိုရကြတာပရင်းနဲ့ညဘက်တင်းနေကိုဆက်ပြီးတင်ဆက်နေပါတယ်ဗီဒီနင်ငံမှာနေတဲ့ရုရှားသရှူဟောင်းကိုအစိခတ်တက်ရမှာတောင်းဝန်မကင်းဘူးဆိုပြီးရုရှားနိုင်ငံအပေါ်ပြစ်တင်ရှုတ်ချမှုတွေထွက်ပေါ်ခဲ့ပြီးနောက်ဒါကိုပြင်းထန်တဲ့တုတ်ပြန်မှုတွေလှုပ်ကြဖို့တောင်းဆိုထားချိန်မှာရုရှားတန်တမန်60ကိုအမေရိကန်ပြည်ထောင်စုကနှင်ထုတ်လိုက်တဲ့လှုပ်ရက်အပေါ်ချီးကျူးကြိုဆိုကြောင်းဗီဒီဝန်ကြီးချုပ်ထရီဇာမေကဒီကနေ့ပြောကြားလိုက်ပါတယ်ရုရှားသရှူဟောင်းစကရပယ်နဲ့တမိဖြစ်သူတို့ဟာပြီးခဲ့တဲ့လကအစိမ့်နဲ့တိုက်ခိုက်ခံရပြီးအခုချိန်ထိဆေးကုသခံယူနေရဆဲဖြစ်ပါတယ်ဗီဒိန်နဲ့အမေရိကန်မှာရှိတဲ့ရုရှားထောက်လိုင်းရေးကွန်ရက်ကိုစနစ်တကျဖြိုဖျက်သွားဖို့အရေးကြီးတယ်ဆိုတာကိုဝန်ကြီးချုပ်ထရီဇာမေနဲ့သမ္မတထရန့်တို့သဘောတူညီခဲ့ကြပြီးနောက်နောက်နှစ်နိုင်ငံစလုံးမှာအခုလိုဓာတုအစိမ့်နဲ့တိုက်ခိုက်တာမျိုးထပ်ပြီးမကြုံရအောင်နဲ့ရုရှားတွေရဲ့လျှို့ဝှက်လုပ်ငန်းတွေကိုဖောထုတ်တားဆီးသွားဖို့ကိုလည်းသဘောတူညီခဲ့ကြပါတယ်။ဩစတြေးလျအစိုးရကတော့သူတို့နိုင်ငံတွေကရုရှားထောက်လိုင်းရေးအရာရှိနှစ်ဦးကို9ရက်အတွင်းပြင်းတိုင်းပြည်ကနေထွက်ခွာသွားဖို့အမိန့်ထုတ်ထားပါတယ်အနောက်ကမ္ဘာနိုင်ငံတွေကရုရှားပေါ်ဒီလိုသာဝိုင်းပြီးအရေးယူတုံ့ပြန်နေကြမယ်ဆိုရင်ကမ္ဘာနိုင်ငံကြီးဟာစစ်အေးခစ်ကိုပြန်ရောက်သွားနိုင်လိမ့်မယ်လို့ဩစတြေးလျဆိုင်ရာရုရှားသံမကြီးလော်ကင်နော့ကတတိပေးပြောကြားလိုက်ပါတယ်
မိကပြောင်စုမှာတော့သမ္မတဒေါ်နယ်ထရမ့်ကသူ့အစိုးရအဖွဲ့ပြင်ဆင်ပြောင်းလဲမှုတွေလုပ်နေရမှာစစ်ပြန်များကြီးရာဝန်ကြီးဌာနဝန်ကြီးဒေးဗစ်ရှိုကင်ကိုဖိုတူနေကရာထူးကနေဖယ်ရှားလိုက်ပါတယ်သူ့နေရာမှာလူများလေးစားတဲ့ရေတပ်ဗိုလ်ချုပ်ဆရာဝန်Ronnie Jackson ကိုရထားတယ်ဆိုတာကိုသမ္မတထရမ့်ကသူ့ Twitter အကောင့်ကနေပြောကြေညာသွားပါတယ်။လက်တလော့အဖြစ်တော့ကာကွယ်ရေးဝန်ကြီးဌာနက Robert Wickie ကယာယီဝန်ကြီးဖြစ်တာဝန်ယူထားသလိုယာတုကနေဖယ်ရှားလိုက်တဲ့ Dr. David Shokin ကိုလည်းစစ်မှုထမ်းဟောင်းတွေနဲ့တိုင်းပြည်အတွက်သူတာဝန်ယူခဲ့တဲ့အပေါ်ကျေးဇူးတင်တဲ့အကြောင်းသမ္မတထရမ့်က Twitter ကနေရေးသားခဲ့ပါတယ်။အခုဝန်ကြီးတစ်ဖြစ်ရထားတဲ့ Jackson ကသမ္မတပုဂ္ဂိုလ်ရေးဆရာဝန်အဖြစ်တာဝန်ယူနေသူဖြစ်ပါတယ်။သူ့ကို2013ခုနှစ်ကတည်းကသမ္မတအိုဘားမားကခန့်ခဲ့တာဖြစ်ပြီးတော့သမ္မတထရမ့်လက်ထက်မှာလည်းသူ့ကိုအိမ်ညာမှာဆက်ထားခဲ့ပါတယ်။ယာတုကနေဖယ်ရှားခံရတဲ့ဒေါက Dr. Shulkin ha tamra Obama la tak khle ga sit pyan mya ye ya wun ji thana go taw win yu kae da phit pi lo di mai nge la daw ja ma ro tamra Trump ga khat an tha de a ji dan wun nan dwe ne a daw le ma ji ma le phit da re a pyan mu re shi kae ba de sit pyan dwe go pauk kli ga jan ma yi saw shao mu loungan dwe khan sa kwin ya bo po pi lo to lou lein me so bi mae le tu lo tham ma ro wun ji thana ta khu loung go pauk kli ga loungan bain de go loung wa thoe the ma ma hoh bu lo kiti pi daw ba de ထိုင်းမဲ့သမ္မတကခန့်အပ်တဲ့အကြီးတန်းအရာရှိတွေကတော့ပုဂ္ဂလိကလုပ်ငန်းပိုင်းကိုပို့ပြတိုးချဲ့ချဲ့ထွင်းလို့ကြပါတယ်။ဒါကြောင့်လည်းအခုလိုဝင်ကြီးပြောင်းလဲလုပ်တာဟာဆစ်ပြန်ရေးရဝင်ကြီးဌာနကိုပုဂ္ဂလိကလုပ်ငန်းဖြစ်ပြောင်းဖို့ရည်ပန်းချက်တွေလုပ်တဲ့လုပ်ရဖြစ်တယ်လို့အလုပ်တော်ဒီမိုကရက်တစ်ကောင်ဆောင် Nancy Pelosi ကဝေဖန်ထားပါတယ်။ကညာအတိုက်ခံနိုင်ငံရေးခေါင်းဆောင်မိဂူနာကိုအာဏာပိုင်တွေကအတင်းကျပ်ဖမ်းဆီးပြီးဒူဘိုင်းနိုင်ငံကိုထွက်ခွာမဲ့လေယာဉ်ပေါ်တင်ကပြည်နှင်တန်းပေးခဲ့ပါတယ်။ နိုင်ရိုဘီနိုင်ငံကလေဆိပ်ကတန့်စင်ကမ်းမှာတနင်္လာနေ့တုန်းကသူ့ကိုဖမ်းဆီးခဲ့ပြီးအခုတစ်ချိန်ကတော့ကနေဒါနိုင်ငံကနေပြန်လာမှသူ့ကိုထပ်ပြီးပြည်နယ်နံပေးလိုက်တာဖြစ်ပါတယ်။အာဏာပိုင်တွေဟာကြာသပတေးနေ့တုန်းကအခမ်းတကားကိုချိုးဖျက်ပြီးတန့်စင်ကမ်းထဲဝင်လာကမိဂူနာကိုဆေးထိုးဖမ်းဆီးလိုက်ပြီးဒူဘိုင်းနိုင်ငံကိုထွက်မဲ့အမ်ရစ်လေကြောင်းလိုင်းပေါ်ဆွဲတင်ခဲ့တာဖ
ထက်တရားရုံးကဗိုလ်ထုနေ့ကကြေညာခဲ့ပါတယ်
ပြည်ထောင်နိုင်ငံလန်ဒန်မြို့ကအီကွေဒေါ်နိုင်ငံဆိုင်ရာတည်ယုံထဲမှာ၅နှစ်ကျော်ကြာနိုင်ငံရေးခေါ်လိုခွင့်နဲ့နေထိုင်နေတဲ့ WikiLeaks တည်ထောင်သူ Julian Assange ကိုအီကွေဒေါ်တည်ယုံပြင်ပနဲ့အဆက်အသွယ်လုပ်ခွင့်ပေးပင်လိုက်ပါတယ်။ Assange အနေနဲ့တခြားနိုင်ငံတွေရေးဝေဆွတ်ဖတ်မှာကိုတားမြစ်ဖို့အတွက်ဒီလိုဆက်သွယ်ခွင့်ပေးပင်လိုက်တဲ့အကြောင်းအီကွေဒေါ်အစိုးရကပြောပါတယ်။ပြည်ထောင်နိုင်ငံဆယ်စရီမြို့မှာနေထိုင်ခဲ့တဲ့ Russia သရှူဟောင်းကိုပြည်ခဲ့လာတော့ကအစိတ်ခက်ခဲမှုရဲ့နောက်ကွယ်မှာ Russia ရှိနေတယ်လို့ပြည်ထောင်ကဆွဆွဲထားတဲ့အပေါ်မှာအစားကမနေ့တော့ကတွေ့တဲ့ဆာမျက်နှာကလည်းတစ်စိမေးခွန်းထုတ်ခဲ့ပြီးနောက်တနေ့ဒီနေ့မှာတော့သူ့ကိုခုလိုပြင်ပနဲ့ဆက်သွယ်လုပ်ခွင့်ပေးပင်လိုက်ပါတယ်။ဩစတြေးလျနိုင်ငံသား Julian Assange ဟာပြီးခဲ့တဲ့9နှစ်ကစပြီးတော့ဆွီဒင်နိုင်ငံကဆွဆွဲထားတဲ့မဒိန်းမှုနဲ့ဆက်ဆက်ပြီးတော့အဖမ်းခံရမယ့်အရေးကနေရှောင်ဖို့အတွက်လန်ဒန်မြို့ကအီကွေဒေါ်တယုံထဲမှာနေအိမ်ချေချုပ်လိုအခြေအနေမျိုးနဲ့2012ခုနှစ်ထဲကနေထိုင်လာပါတယ်။အဲ့ဒီဆွဲချက်ကိုဆွီဒင်နိုင်ငံကရုပ်သိမ်းလိုက်ပြီးဖြစ်ပေမဲ့လည်းအာမခံဖောက်ဖျက်မှုနဲ့ဖမ်းမယ်လို့ British ရဲတွေကပြောထားတာကြောင့်တယုံထဲမှာပဲဆက်နေနေရလေဖြစ်ပါတယ်ရှင်။
ကြာသပတေးနေ့ညပိုင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုညာဝင်းရောင်နဲ့မတ်ဤတန်စင်တို့ကြီးညာပေးသွားတာပါရှင်အခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေဇက်တိုက်နားဆင်ရပါမယ်လက်တလောတွေ့ကြုံနေရတဲ့နိုင်ငံတကာအရေးတွေကိုလာမယ့်3နှစ်တာကာလအတွင်းမှာသမရဥဝင်းမြင့်ရဲ့အစိုးရအဖွဲ့အသစ်အနည်းနဲ့ဘလို့ကင်တွယ်ဖြည့်ရှင်းမလဲဆိုတာလူအများစိတ်ဝင်စားနေကြပါတယ်။အစိုးရရဲ့နိုင်ငံတကာဆက်ဆံရေးတန်ကင်းတမန်ကင်းတွေကိုကင်တွယ်ဖြည့်ရှင်းရမှာကျွမ်းကျင်သူတွေနဲ့ပြုပြင်ပြောင်းလဲမှုတွေလှုံ့ဆော်သွားတဲ့နယ်လို့နိုင်ငံရေးလေ့လာသူတချို့ကသုံးသပ်ထားပါတယ်။ဒီအကြောင်းကို VOA သတင်းတောက်ကိုစောထက်ကတင်ပြထားပါတယ်ရှင်။
NLD အစိုးရဖြတ်တန်းခဲ့တဲ့နှစ်နှစ်တာကာလအတွင်းဆောင်ရွက်ခဲ့တဲ့နိုင်ငံတကာဆက်ဆံရေးကဏ္ဍတွေကိုပြန်လည်သုံးသပ်သင့်ပြီးပြုပြင်ပြောင်းလဲမှုတွေလိုအပ်နေတယ်လို့မြန်မာနိုင်ငံရေးလေ့လာသူတချို့ကသုံးသပ်ကြပါတယ်။အထူးသဖြင့် NLD အစိုးရလက်ထက်မှာအမေရိကန်အပါအဝင်နောက်နိုင်ငံတွေနဲ့ဆက်ဆံရေးမှာအားနည်းနေရကလည်းရခိုင်ရေးကိစ္စတွေကအကြောင်းရင်းအများကြီးတွေကအချက်တစ်ချက်ဖြစ်ပါတယ်။အစိုးရဖွဲ့အနေနဲ့နိုင်ငံတကာဆက်ဆံရေးအပိုင်းမှာကျွမ်းကျင်တက်ကြွသူတွေနဲ့ပြုပြင်ပြောင်းလဲသင့်တယ်လို့ဒေါက်တာရံမျိုးသိန်းကအခုလိုပြောပြပါတယ်။
ကျွန်တော်မြင်တာတော့ကျွန်တော်တို့တိုင်းပြည်ရဲ့နိုင်ငံတကာဆက်ဆံရေးဟာတော့အစိုးရတည်းရဲ့နှစ်သက်တမ်းမှာအင်မတန်မှဟိုဆိုးဝါးတဲ့အနေအထားမှာရှိနေတယ်လို့အခြေပြုရသုံးသပ်လို့ရတယ်။အဲ့ဒီအခါကျတော့လာမယ့်3နှစ်ဒီသမရဦးဝင်းမြင့်နဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ဦးဆောင်တဲ့အစိုးရလက်ထက်မှာနိုင်ငံတကာဆက်ဆံရေးနဲ့ပတ်သက်ပြီးတော့လေနော်ပြန်ပြီးတော့ဆက်စစ်သုံးသပ်မှုတွေလုပ်ဖို့လိုအပ်တယ်လို့မြင်တယ်။နိုင်ငံတကာဆက်ဆံရေးနဲ့ပတ်သက်ရင်အဓိကပေါ့လေတိုက်စစ်မှုတွေလို့ပြောလို့ရတဲ့နော်အာမတ်ကြီးတွေနေရာမှာနိုင်ငံရေးအရာနိုင်ငံတကာဆက်ဆံရေးအရာစွမ်းဆောင်ရည်ရှိတဲ့ပုံကူမျိုးတွေကိုအစားထိုးခံထားနိုင်ဖို့လိုအပ်တယ်လို့မြင်တယ်။အလက်ရှိအခြေအနေမှာတမတ်ကြီးတွေရဲ့သုံးပုံနှစ်ပုံလောက်ဟာတမတော်ငင်းသားအရာရှိကြီးတွေဖြစ်နေတာကိုတွေ့ရတယ်။အဲ့ဒီအခြေအနေကိုလည်းပြုပြင်ပြောင်းလဲပြင်နိုင်ဖို့လိုအပ်တယ်လို့မြင်ပါတယ
်။အစိုးရအနေနဲ့အင်အားကြီးနိုင်ငံနှစ်ခုကြားမှာရှိနေတဲ့အခြေအနေပေါ်မူတည်ပြီးနိုင်ငံတကာဆက်ဆံရေးမှာထိန်းချုပ်ကစားသွားနိုင်လိမ့်မယ်လို့အများစုကယုံကြည်ထားကြပါတယ်။တရင်းသာဆရာတဦးဖြစ်တဲ့ဥတ္တရာစောကသူ့ရဲ့အမြင်ကိုအခုလိုပြောပြပါဗျာ
။ဟောပြနေတဲ့ဆိုတော့နောက်နိုင်ငံတွေနဲ့ကိုအင်ဂျင်နီယာတွေကိုချိုင်းနိုင်ငံတွေကို ့ဒီဆုံးချက်ကဘာမှပြရအိန္ဒိယရဲ့ပြရကိုကျန်ချိုင်းရဲ့ပြရကိုထုတ်ပြလို့မရအောင်ဒါကိုအိန္ဒိယဆိုတာဟိုပုံနေတော့ပြရဖြစ်နေတယ်ဆိုတော့အဲ့ဒီနဲ့ပြည်ရန်ပေါ့ဘယ်နဲ့လုပ်လို့ကစားနေတယ်လို့မရှိပါဘူး
လွတ်တော်နှစ်ရက်မှာရှိရဲ့နိုင်ငံတကာဆက်ဆံရေးဆိုင်ရာကော်မတီတွေအနေနဲ့လည်းနိုင်ငံကြားရေးဝန်ကြီးဌာနရဲ့လုပ်ငန်းစဉ်တွေကိုစောင့်ကြည့်ထိန်းချုပ်ဖို့လိုအပ်နေရလို့လေးလာသုံးသပ်သူတွေကပြောပါရယ်အရှေ့အောင်အရှနိုင်ငံများအဖွဲ့အာဆီယံရဲ့32ချိန်မြောက်ထိပ်သီးအစည်းအဝေးပွဲကိုလည်းစင်ကာပူနိုင်ငံမှာ EP လာတဲ့ကျင်းပသွားဖို့ရှိနေပါရယ်ဒီအစည်းအဝေးကိုသမရဦးဝင်းမြင့်ဒါမှမဟုတ်ရင်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တက်ရောက်မလားဆိုတာကိုတော့နိုင်ငံရေးအတိုင်ဝန်ကစိတ်ဝင်စားနေကြပါရယ်
ကိုစောထပ်ပြပြသွားတာပါရှင်နိုင်ငံတော်သမ္မတသစ်ဦးဝင်းမြင့်ရဲ့ကျန်းသစ္စာတင်ဆိုပွဲအခမ်းအနားကိုမနက်ဖြန်မတ်လ30ရက်နေ့မှာပြည်ထောင်စုလွှတ်တော်မှာကျင်းပမှာဖြစ်ပါတယ်အဲ့ဒီမှာသမ္မတသစ်ဦးဝင်းမြင့်ရဲ့ပထမဆုံးမိန့်ခွန်းကိုလည်းလွှတ်တော်မှာပဲပြောဆိုသွားဖို့ရှိပါတယ်ရှင
်ဒေါရရှိများရှင်အားယူသွားတဲ့သမ္မတဦးထင်ကျော်ရဲ့နေရာမှာအရင်ပြည်သူ့လွှတ်တော်ဥက္ကဋ္ဌဟောင်းဦးဝင်းမြင့်ကိုပြည်ထောင်စုလွှတ်တော်အစည်းအဝေးကနေနိုင်ငံတော်သမ္မတအဖြစ်နဲ့ရွေးချယ်တင်မြှောက်လိုက်ပါပြီ။သမ္မတသစ်ဦးဝင်းမြင့်ကသူကိုယ်စွမ်းရှိသရွေ့ပြည်သူ့တာဝန်တွေကိုကြေပြွန်စွာထမ်းဆောင်သွားပါမယ်လို့သမ္မတသစ်ဖြစ်ဖြစ်ချင်းမှာပဲပြည်သူတွေကိုပြောဆိုထားပါတယ်။ VOA သောတာရှင်တွေကရောသမ္မတသစ်ဦးဝင်းမြင့်အနေနဲ့တမ်းပြည်ကိုဘယ်လိုဦးဆောင်မှုတွေပေးနိုင်ဖို့မျှော်လင့်ထားပါလဲ။အရင်သမ္မတဦးထင်ကျော်လက်ထက်မှာသမ္မတဟာရုပ်သေးတရုပ်လိုလုံးပိုင်ခွင့်ဘာမှမရှိဘူးဆိုတဲ့ဝေဖန်ချက်တွေရှိခဲ့တယ်လို့အခုသမ္မတသစ်ကရောဘလောက်ထိလုတ်ပိုင်ခွင့်တွေရှိလိမ့်မယ်လို့ထင်မြင်ယူဆမိပါတယ်။အရင်သမ္မတတွေနဲ့မတူထူးထူးခြားခြားအပြောင်းလဲတွေလှုပ်ဆောင်ပေးနိုင်လိမ့်မယ်လို့မျှော်လင့်ကြပါသလား။စပီရီကြတိုက်ရိုက်လီလာအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုဆက်သွယ်ပြီးတော့နံပါတ်နဲ့ဖုန်းနံပါတ်တွေကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။တိုက်ရိုက်ထုတ်လွှင့်ချိန်မှာမပါဝင်နိုင်သူတွေအနေနဲ့လည်းကိုယ့်ရဲ့အမြင်သဘောထားတွေကိုစာနဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းပတ်ချက်တွေကိုကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်ပါတယ်ရှင
်။စနေညတရိုက်လေးလိုက်မှပါဝင်ဆွေးနွေးလို့ရင်ချိတ်မိဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပါရစေရှင်။မိုးကုတ်မြို့နှစ်800ပြည့်ပွဲကိုတက်ရောက်လာတဲ့မန္တလေးတိုင်းဒေသကြီးဝန်ကြီးချုပ်ဒေါက်တာစောမြင့်မောင်ကတိုင်းတွင်ခရီးသွားလုပ်ငန်းတွေဖွံ့ဖြိုးဖို့နဲ့အလုပ်ကိုင်ခွင်လန်းတွေတိုးတက်လာစေဖို့အဓိကထားဆောင်ရွက်သွားမယ်လို့ပြောပါရယ်။ဒေသခံတွေဘက်ကလည်းခရီးသွားလုပ်ငန်းတွေဖွံ့ဖြိုးဖို့နဲ့ဒေသတွင်တိုးတက်ဖို့ကိုရည်ရွယ်ပြီးအခုလိုမိုးကုတ်မြို့နှစ်800ပြည့်ပွဲစီစဉ်တာဖြစ်တဲ့အကြောင်းကိုလည်းပွဲစီစဉ်သူတွေကပြောပါရယ်။မိုးကုတ်မြို့မှာကိုယ်တိုင်သွားရောက်သတင်းယူခဲ့တဲ့ VOA သတင်းတောက်မေခကစူးစီးတင်ပြထားပါပါရှင်။
မိုးကုတ်မြို့နှစ်800ပွဲမှာမိုးကုတ်မြို့ဖွံ့ဖြိုးတိုးတက်စီဖို့လှုံ့ဆော်ပေးသွားမယ်ရှေ့လုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီး VOA ကမေးမြန်းလာမှာဒေါက်တာစောမြင့်မောင်ကအခုလိုပြန်လည်ဖြေကြားခဲ့တာဖြစ်ပါတယ
်။ဒီဝန်ကြီးချုပ်တဦးအနေနဲ့ပါလုပ်ပေးခြင်းတယ်လဲဆိုတော့ဒီမှာ Tourist Destination တခုဖြစ်စေခြင်းတယ်။နောက်ပြီးတော့ James and Joe လာဒီကမိုးကုတ်ကဗမာပြည်ကထွက်တဲ့မိုးကုတ်ဆိုတဲ့မျိုးလေးကထွက်တဲ့ဟာတွေကိုယူရောပဥရောပကိုရောက်စေခြင်းတယ်ပေါ့နော်။အဲ့ဒီအတွက်မျှော်မှန်းပြီးတာကိုလုပ်တာပါပဲနော်။အဲ့ဒါကိုလုပ်ပေးနိုင်တဲ့ဒီတခုရှိနိုင်တယ်ပေါ့နော်
။ပထမဆုံးအနေနဲ့မြို့ဒေသနှစ်ပြည့်ပွဲကိုကျင်းပတာမှာဘာသာပေါင်းစုံချစ်ချည်ရေးအတွက်လေးထားဆောင်ရွက်ကမြို့ရင်းနေထိုင်ကြတဲ့လူမျိုးစုတိုင်းကစည်းလုံးမှုကိုပြသစီတဲ့ပွဲဖြစ်တယ်လို့မြို့ကန်ကြီးကတော့ဆိုကြပါရယ်ခီးတွားလုပ်ငန်းတွေဖွံ့ဖြိုးတိုးတက်ဖို့နဲ့ဒေတာတွင်းဖွံ့ဖြိုးတိုးတက်ဖို့ရည်ရွယ်ချက်တွေနဲ့မိုးကုတ်မြို့နှစ်800ပွဲကိုစီစဉ်ခဲ့တာဖြစ်တယ်လို့ပွဲစီစဉ်ကျင်းပတဲ့ကော်မတီဒုဥက္ကဋ္ဌဥကျော်သူရကဆိုပါရယ
်ဟုတ်ကဲ့ကျွန်တော်ကတော့မိုးကုတ်နှစ်800ကိုကျွန်တော်ကတောင်ကျွန်တော်မြို့ရဲ့လူမျိုးပါတာပေါင်းစုံအေးချမ်းစွာအသူရှင်တွဲနေထိုင်တဲ့ဂုံပုတ်ကိုကျွန်တော်ဖော်ဆောင်ခြင်းနဲ့ကျွန်တော်မိုးကုတ်မြို့ရဲ့ခီးတွားလုပ်ငန်းဖွံ့ဖြိုးတိုးတက်ဖွဲ့အတွက်ကျွန်တော်ဆောင်ရွက်ခြင်းနဲ့ပြီးတော့ကျွန်တော်ကြောက်မြေတနာဈေးတွေဖွံ့ဖြိုးတိုးတက်ဖွဲ့အတွက်ကျွန်တော်ရည်ရွယ်တယ်ပြီးတော့အလွာဆုံးကဏ္ဍဆောင်ကနေမှဖွံ့ဖြိုးတိုးတက်ပြီးတော့အလောက်ကံအခွင့်အလမ်းတွေဖန်တီးပေးဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ကျွန်တော်လုပ်တာဖြစ်ပါတယ
်မြို့ကန်တွေကတော့မိုးကုတ်မြို့ဟာဆယ်စုနှစ်တစ်ခုကြာစီကားတိုက်မြိုက်မှုဝေးကွာနေရတယ်လို့ဆိုကြပါတယ်ဒီလိုစီကားတိုက်မြိုက်မှုတွေပြန်လည်ပေါ်ပေါက်လာစေဖို့ရည်ရွယ်ထားတဲ့ဒီမိုးကုတ်မြို့မှာခီးတော်လုပ်ငန်းတွေဖွံ့ဖြိုးတိုးတက်လာဖို့အတွက်မြို့ကန်တွေကလိုလားနေကြတာပါဒါပေမဲ့လည်းဒီဒေသကိုနိုင်ငံသားခီးတော်တွေလာရောက်ခွင့်ပိတ်ထားစေဖြစ်တာကြောင့်ဒေသခံတွေမျှော်လင့်ထားသလိုစီကားတိုက်မြိုက်တဲ့မြို့တစ်ခုဖြစ်လာရေးကအလံဝေးကွာနေစေပါဒီနေ့ကျင်းပခဲ့တဲ့နှစ်800ပြည့်ပွဲကိုလာရောက်ဖို့ဖိတ်ကြားခြင်းခံရခဲ့တဲ့အတွက်မ မေရိကန်နိုင်ငံသားမိုက်ကယ်ဆရာကတော့ဒီမျိုးနဲ့ပတ်သက်ပြီးသူ့ရဲ့အမည်ကိုအခုလိုမှတ်ချက်ပေးပြောဆိုသွားခဲ့တာပ
ါ It's a lovely place I've never been here before
အရန်ကိုချစ်ဖို့ကောင်းတဲ့နေရာပါကျွန်တော်ဒီကိုတခါမှမလာဘူးပါဘူးအရန်စိတ်ဝင်စားဖို့ကောင်းပါတယ်ကြော်ဖို့လည်းကောင်းပါတယ်လူတွေကလည်းဖော်ရွေကြပါတယ်အစားအသောက်တွေကလည်းအရန်ကိုကောင်းပါတယ်ဂီတတွေနဲ့အကအခုံတွေကလည်းအရန်ပျော်ဖို့ကောင်းပါတယ်လူတွေလာလည်းသင့်ပါတယ်တိုရစ်တွေအတွက်အရန်ကောင်းတဲ့နေရာတစ်ခုပါပဲ
တကယ်တော့ဗရမယာမြေလို့တင်စားခေါ်ကြတဲ့မိုးကုတ်မြို့ဟာနာမည်ကျော်ကြောင်မြတ်ရတနာမျိုးစုံထွက်ရှိရာဒေသတစ်ခုဖြစ်ပေမဲ့ဒီကြောင်မြတ်ရတနာကရတဲ့အကျိုးခံစား권ကိုဒေသတွင်းနေထိုင်သူတွေအတွက်အကျိုးခံစား권နေပါနေစေရှိရဲလို့မြို့ကန်တွေကဆိုကြပါတယ်မိုးကုတ်မြို့ကန်တဦးဖြစ်တဲ့ကြောင်မြတ်ကုံတဲ့ဥဖုံးမြင့်ကြီးကလည်းဒီမိုးကုတ်မြို့ကြီးနဲ့ပတ်သက်လို့မြို့ကန်တဦးရဲ့ညွှန်းလင်းချက်ကိုအခုလိုပြောဆိုသွားခဲ့ပါတယ်
အကြောင်းမဲ့နာရောင်းဝယ်လုပ်ငန်းတွေအားလုံးကစပါးတည်ပြီးတော့မှပေါ့နော်တကွာလည်းတည်ကြည်လာဖြစ်တယ်အခုပို့ပြီးတော့မှတည်လာမယ်ပို့ပြီးတော့မှစီးပွားရေးတွေတိုးတက်လာမယ်လို့ပြောလက်ထားပါတယ
်အကျယ်ဝန်း 1.68 စတူရန်မှန်ကျယ်ဝန်းတဲ့မိုးကုတ်မြို့ကအများကဗရမယာမြေလို့သိကြပေမဲ့မိုးကုတ်မြို့မှာဗရမယာတမျိုးတည်းထွက်ရှိတာမဟုတ်ပဲနီလာအုတ်တဖျားပြောင်ကောင်းစိန်ဂေါ်မုတ်ဆလင်ထက်တရာအဆရှိရဲ့အဖိုးတန်ကြောင်မြတ်ရတာမျိုးစုံလေးထွက်ရှိပါတယ်မြမာပင်အဆက်ဆက်ထုတ်မြက်ထားခဲ့တဲ့ဗရမယာလက်မောက်အမိရတဲ့ဗရမယာဟာမိုးကုတ်ဒေတာကနေထွက်ရှိခဲ့တာဖြစ်ပြီးလက်ရှိအချိန်ထိလေနာမည်ကျော်ကြောင်မြတ်ရတနာများစွာထွက်ရှိနေစေဖြစ်ပါတယ်ရှင
်မိခပြောပြသွားတာပါရှင်အခုရှမ်းပြည်နယ်မြောက်ပိုင်းကစီရေးအခြေအနေကိုလက်တလှည့်ပြောပြပေးပါစေရှမ်းပြည်နယ်မြောက်ပိုင်းသီဘောမြို့နယ်မှာတောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSC တပ်ဖွဲ့ရဲ့ချိန်ချောက်မှုကြောင့်ဒေသခံရွာသားတွေထွက်ပြေးတိမ်းရှောင်နေရတယ်လို့ဒေသခံတွေကပြောကြပါတယ်။တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSC နဲ့ TNLA တအောင်ပလောင်တပ်ဖွဲ့တို့ကြားမှာစီရေးတက်မနေတာကြောင့်တိုက်ပွဲဖြစ်ခဲ့ရင်ဒေသခံတွေပြိမိနေမှာဆိုလို့ဘေးလွတ်ရာတိမ်းရှောင်ခိုက်ရတာဖြစ်တဲ့အကြောင်း RCSS အဖွဲ့ရဲ့တာဝန်ရှိသူတွေဘက်ကပြောပါတယ်။အပြည့်စုံကိုဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOA သတင်းတောက်နိုင်ကိုအိမ်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ RCSS တောင်ပိုင်းရှမ်းပြည်တပ်မတော်နဲ့ TNLA တအောင်ပလောင်တပ်ဖွဲ့တို့ကြားဖြစ်ပွားတဲ့စီရေးတက်မမှုကြောင့်ရှမ်းပြည်နယ်မြောက်ပိုင်းတီဘောမြို့နယ်ဘက်ကထိုင်းဆက်မန်လွယ်ပန်ကားဆက်တဲ့ခြေရွာ၃ရွာကရွာသားတွေဟာဒီဘောမျိုးထဲကိုစစ်ပေးတင်းချောင်နေရတာပါလက်ရှိဒီဘောမျိုးမှာစစ်ဆောင်ဥယျာဉ်စထောင်ခန့်ရှိနေပြီလို့ဝမ်မောကူညီရေးဖွဲ့တာဝန်ခံကိုမျိုးကပြောပါတယ
်မင်းကြီးကလည်းထက်ရောက်တယ်မင်းကြီးကလည်းပန်ခံနဲ့ပန်ခါပေါ့သူတို့ကလောဆယ်ဒီရွာနဲ့ခဏချောင်ခန့်နဲ့တဘောပုံနဲ့ဖြစ်နေစစ်ဆောင်ဥယျာဉ်ဒီဘောမှာဆိုရင်အားလုံးအရင်ရောက်တာက385ခုနဲ့ထက်ရောက်တာနဲ့ပေါင်းမယ်ဆိုရင်459ဘောဂျူမာက400ကျော်ပဲအားလုံးဆို1000ကျော်လောက်ပဲရှိတယ
်စစ်ဘေးတိမ်းရှောင်နေရတဲ့ရွာသားတွေကိုဒီဘောမျိုးနဲ့ရတနာရွှေကူကျောင်းနဲ့ဘောဂျူကျောင်းမှာနေရာချထားပေးခဲ့တာပါစစ်ဘေးရှောင်တွေစာဝတ်နေရေးအတွက်ဒေသခံပရဟိတဖွဲ့တွေလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဦးစီးဌာနကဖွဲ့တွေမြစ်တာဖောင်ဒေးရှင်းတို့ကလည်းလာရောက်လှူဒါန်းနေတယ်လို့ကိုမျိုးကပြောပါတယ်ထန်ဆက်မန်လွယ်ပန်ကားဆတဲ့ခြေရွာ၃ရွာကရွာသားတွေဟာ RCSS SSC တပ်ဖွဲ့ချင်းချမှုကြောင့်ရွာကနေဆွဲပြေးတိမ်းချောင်နေရတယ်လို့မန်လွယ်ရွာသားတို့ကပြောပါတယ
်အကုန်လုံးတော့ထွက်သွားတဲ့အချိန်ပေါ့သူတို့ DNA ကလာပိုင်မဆိုးလို့အဲ့လိုပြောတာပဲမန်လွယ်ပန်ကားထန်ဆက်တော့ကလုံးချင်းကု
န် RCSS SSC အဖွဲ့အနေနဲ့ရွာသားတွေတိုက်ပွဲတွင်ဂျမ်းညမှာဆိုးလို့တိမ်းချောင်ခိုင်းတာဖြစ်တယ်လို့ RCSS ပြောခွေရပူမူကြီးဆိုင်ဦးကပြောပါတယ်
မကျကျွန်တော်ကြောက်ရှိခိုင်းတာမရှိပါဘူးကွာ။ဟိုကတိုက်ပွဲအခြေအနေမှာဒီတိကျဉျက်နေမှာဆိုလို့ဟိုစစ်ပေးချောင်းနေခမ်းမမြဒီ30ရက်နေမှာသူကပြောပြောင်းလို့စီစဉ်နေပါလေ။တောင်မဲ့ဘက်မှာပြောင်းလို့စီစဉ်နေ။အဲ့ဘက်မှာလည်းဒီနေငင်းသွားပါပြီ။တိုက်ပွဲအခြေအနေမျိုးရှိတော့ပါဘူး
။လက်ရှိမှာ RCSSC တောင်ပိုင်းရှမ်းပြည်တပ်မတော်နဲ့ TNLA တန်းမလောင်တပ်ဖွဲ့တို့တိုက်ပွဲတွေရပ်တန့်နေတယ်လို့လည်းသူကဆိုပါတယ်။မလဆယ်ရက်နေ့ကနေစပြီးကြောင်မဲမြို့နယ်နဲ့နံမရူမြို့နယ်ဘက်မှာတောင်ပိုင်းရှမ်းပြည်တပ်မတော်နဲ့တန်းမလောင်တပ်ဖွဲ့တို့နှစ်ဖက်တိုက်ပွဲဖြစ်ပွားနေခဲ့သလိုတိုက်ပွဲကြောင့်ဒေသခံရွာသားတွေနေရာကနေတိမ်းရှောင်နေရပါတယ်။လောက်တလို့ရပ်တန့်နေတဲ့တိုက်ပွဲချင်းတွေကြောင့်ကြောင်မဲမြို့ကိုတိမ်းရှောင်လာတဲ့အုံအီးရွာသားစစ်ဆောင်တို့နေရာကိုပြန်ဖို့စီစဉ်နေတယ်လို့ကြောင်မဲမြို့စီဗီတာလူမှုကွန်ရက်ရေးသင်းတာဝန်ခံဦးတင်မောင်သိန်းကပြောပါတယ
်။လက်ရှိစစ်ဆောင်နေရာလေးပဲတစ်ခွက်ခူရတော့မယ်။တစ်ခွက်မှခူနေတယ်ပဲ။ဒီဆောင်ကြီးတိမ်းရှောင်တာတို့ကခါရပါလိမ့်မယ်။မနေ့ကျန်ကိုစစ်ဆောင်အချို့ပြောင်းနေပေါ့နော်။သူဆုံးဖြတ်ကြတယ်။အချို့လည်းမပြောင်းဘူးပေါ့။အုံအီးအင်းရွာကတချို့လည်းပြောင်းနေတယ်လေ။
လက်ရှိကြောင်မဲမြို့မှာစစ်ဆောင်150ခန့်ကျန်နေသေးတယ်လို့လည်းသူကဆိုပါတယ်။ရှမ်းပြည်မြောက်ပိုင်းဒေသမှာတောင်ပိုင်းရှမ်းပြည်သမတော်နဲ့တန်းပလောင်သဖွဲ့တို့ကြားအငင်းပွားပွေရနေမြေပိုင်ဆိုင်မှုပြဿနာကြောင့်2015ခုနှစ်နိုဝင်ဘာ29ရက်နေ့ကနေစပြီးနှစ်ဖက်သက်တွေတိုက်ပွဲဖြစ်ပွားနေခဲ့ပါတယ်။
ကောင်းမွန်ရှမ်းမီသမ္မတော်ဟာမြန်မာအစိုးရနဲ့ NCA ပြည်ရလက်မှတ်ရည်သူသားတဲ့ဖွဲ့ဖြစ်ပြီးတမ်းဘလောင်တပ်ဖွဲ့တီအန်နယ်လေကတော့ NCA လက်မှတ်သူ့ဖို့တမ္မတော်ကနေလက်မခံသေးတဲ့မြောက်ပိုင်းမဟာမိတ်ဖွဲ့ဝင်ဖြစ်ပါတယ်ခင်ဗျာ။ စကိုင်းတိုင်းရမပင်ခရိုင်စလင်ကြီးမြို့နယ်လက်ဗရောင်းတောင်ကျင်းနီစီမံကိန်းဘက်ကိုလည်းကြည့်ကြရအောင်ပါ။စကိုင်းတိုင်းရမပင်ခရိုင်စလင်ကြီးမြို့နယ်လက်ဗရောင်းတောင်ကျင်းနီစီမံကိန်းနယ်မြေကမှတ်ထားတဲ့ဝက်မေးရွာဟောင်းမှာဆက်လက်နေထိုင်နေကြစေဒေသခံရွာသားတွေကိုပြောင်းရွှေ့ရေးအာနာပိုင်တွင်တဲ့ဒေသခံတွေကြားအခြေအနေတင်မာနေပြီးအမျိုးသမီးနှစ်ဦးအဖမ်းခံခဲ့ကြရပါတယ်။
ဒေသခံတွေရဲ့ကန့်ကွက်မှုတွေကိုကြုံနေရတဲ့စကိုင်းတိုင်းကလက်ဗရောင်းတောင်ကျင်းနီစီမံကိန်းအတွက်မြေယာသိမ်းဆီခံထားရတဲ့ဝက်မေးရွာသားတချို့ကိုရွာတစ်ပြောင်းရွှေ့နိုင်ရေးအတွက်ရဲရင်အားတွေတုံးကားတွေနဲ့ပြောင်းရွှေ့ဖို့လုပ်နေစင်ပါပဲမပြောင်းရွှေ့ပဲကြံခဲ့တဲ့ရွာသားတွေနဲ့ရဲအာဏာပိုင်တွေကြားမှာတင်းမာမှုတွေဖြစ်ခဲ့ပြီးမျိုးရင်းစံခါမှုတွေဖြစ်ပွားခဲ့တာပါဒီအတွက် ก็วินิจฉัยว่าวินิจฉัยว่าจะเราว่าไอ้ว่าวินิจฉัยได้จ้ะอะไรสิว่าดูว่าเสร็จแล้วเลยดีแล้วแข็งเลยไอ้ว่าเสียวิญญาณบอกจ้ะอะไรอยู่มาดูว่ามันยังเสร็จแล้วยังนั่นดูประมาณเดียวมันยังรู้มือเส้นละสิเด็ดประมาณเดียวเสียนี่ดีแล้วเนี่ยดูสิยี่เนี่ยเด็ดว่ะนะก็ดูน่ารักเด็ดว่ะเด็ดเอาว่าไอ้ที่ไม่อยากเห็นดูว่าก้าวเส้นทางมาด้วย
แต่ยังไงเนี่ยนั่นเป็นวันนั้นที่ไหนเนี่ยสุดยอดเป็นเพราะเราไม่รู้ในเส้นทางเราไม่รู้นี่เราวันเบาเนี่ยวันเบาเนี่ยมาเรียนภาษาอังกฤษนี่ใครเห็นแสดงว่าคุณพี่ท่านมาเลยวันไม่ว่าเขาเนี่ยก็ย้อนได้ช่วยกูรอเมียมาวันเบาก็มีก็จะจันทร์ตะคุสาวทับีเอาลูกค้าสีทับอะไรจะช่วยเลยย้อนตะคุเปลี่ยนชุดตาจับีไหมเอ็นเอาซุ่มเนี่ยเสร็จแล้วก็รอย้อนเปลี่ยนมาช่วยในบุษบีเต็มแขนนี่กันแล้วบ้าดีสิมันก็เนี่ยปัดตะลุเลยแล ไม่รู้ยังอยู่กับมันสักหน่อยไหมเพื่อนชาวบ้านไหนจะบุรุษสุภาพเลยคุณรู้ดีว่าในโลกเราช่วยชาวบ้านไหนนะคะคุณรู้ดีว่ามาเป็นยังไงนะคะเนี่ยไอ้หัวมาเนี่ยเจี๊ยบเลยไม่ได้อะไรเด็กกูตัวนี้ดีกว่าเพื่อนเสียความบอกว่าคุณรู้ว่าอยู่ยังไงช่วยจังเลยสิ่งนี้นะคะว่าเยอะที่สุดนะแล้วดูไปเสร็จแล้วไปมาเลยจะช่วยกันช่วยที่ไปกูช่วยตัวไปไหม ลูกไก่ซาตาบุเสมาปีรายได้สี่นิราบาเสร็จแล้วหามาจังเงินดูรีกูเลยเพื่อนชาวนาอีด้วยพี่อาเป็นผู้เลี้ยงสี่นิราสูบีเสร็จแล้วอยู่ด่าลีกาเลยสูบาร์เลยแล้วเราต้องเจนิสิมังเกงโอ้กังกว่ามูรีกันนัทท้องสันนักคนในเทกันในซาติงเอบีอาณาบายนี่เต็นเชียพิวเคมูรีด้วยแต่งาอปาติยาคันมิลาวตยาริยาเกล้าบ้าดิสิมังเกงโอ้ยนงอารอยามาวันบางกรมนี่เนี่ยยามาสีวายอุบายกรมนี่ลิมิเต็ดดูกาดาจูมยาเขวี่ยูเกล้าบ้า กังกว่ามูลีพิลาบีเอ็นน้องมารอส่วนนั้นเสียกรมที่เสียงขนาดทั่วลากเอบีซาโจอติจันเลยชกสู้กันยามาสุยากันงาเสตียากันโนยามาสีวายอุบายกรมนิลิมิตะกัสกุยากันโนเนยามาวันบางกรมนิกาต้องเสียากันโนคุยว่าอยู่บุสมเพียทางเอวาเลยที่ตากันนี่กังกว่าสนับจากมูลีพิบวางกันละฮะงานนี้จบจากเอวาบีที่ตากันนี่ฮะเจ้ามองต้องอยากเทมเนสนับจากเอบีแต่นั่นเป็นแค่ลุลุติส่งอะไรที่พิบวางกันอะไรเจนิสิมังเกย์ฮะที่ตากันนี่กังกว่ามูลีกูจะได้จงนี้อะไรบ้าง ปีกันเนี่ยเฟฟไวล่าเซียนนี่ก็นั่งกันก็ลูกคุยฟูจิที่เดอเอ็มเนสซีอินเตอร์เนชั่นแนลก็ทุบยันเนี่ยเซียนข้าจามารอแล้วเราต้องเจนิสิมังเกย์เนี่ยท่านเนี่ยชี้ชี้เดมีตาจูเวนี่ฮะดิสิมังเกย์โตเชมูเนตูโอเอ็นชูปียงยาระเลียโซเชียลยาระเนี่ยลูกคุยชูพามูยี่สิ่งนี้เลยสูบีพอเปียทาวาเลย
แล้วเราต้องเจนิสิมังเกย์โอ้ชัดเจนยังไงเปียโปรด้วยลูกคุยเปียจีก้ายามาอาณาบายมีกูต้องสู้ทาวาเลยเช่นมาเอเอมาส่งสัญญาณเกล้าว่าเช่นจมารูฟิโอการ์นิทอลิมปีนีเรสซีซันนี้เป็นตัวสารการีเว็บแอนด์จัมปีสารีเปียโปรูเรน่าสนุเรติดตั้งด้วยต่างอยู่รูเรส่วนยังจมารูเรลิซาก้าฟิโอเอเมริกันตามยามาบายซีซันยังคงสารีจีสารีติดตามเช่นงางงับเช่นไปเช่น
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကိုငါးကြိမ်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6:20မိနစ်ကနေခွန်နာရီအထိလိုင်းတူမီတာ32.40၊40ရှစ်အပြင်ဒုတိယနာရီဘက်မှာလိုင်းလံမီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက် 8:00 ကနေ9:00အတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း
6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 20က30နှစ်နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခံယူနားဆင်နိုင်ပါတယ်။ ဒီ9နာရီအစီအစဉ်ပြပြချင်း9နာရီမှာလိုင်းဒို19 20နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါလိမ့်ခင်ဗျာ။မင်္ဂလာပါရှင်။
VOA မြန်မာပိုင်းရဲ့ 2018 ခုနှစ်မတ်လ29ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒို19 2532 ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်သလို VOA Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ကြပါရရှင်။ အခုညပိုင်း နာသာဥစုစုဝဲကျွန်တော်လာပါကျွန်တော်လာကျွန်တော်သူလားဂျမ်ဘောမှာရှိတဲ့ယွာတွေပေါ့ကျွန်တော်အဲ့ဘောဖြစ်တဲ့ခါကျတော့တလူတွင်မိုင်းကိုတုံးတဲ့လက်ရှိမိကျိုးကိုပြီးတော့အဲ့မှာဆက်တယ်ပြတ်ကုန်ဒီအန်အယ်လီနဲ့အာစီအက်အက်စ်အေးတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့အချင်းချင်းကြားကတိုက်ပွဲတွေကြောင့်လျှက်စစ်မိကျိုးတွေထိခိုက်ပြီးမိအားပြတ်တောက်နေတဲ့အကြောင်းရှမ်းပြည်နယ်ဘက်ကစစ်ဘေး ုဆက်ဆံမှုရှိနေတယ်လဲဆိုတာကိုတင်ပြပေးထားပါတယ်။တောင်းနဲ့ကရင်ကျမ်းမာရေးကိုခရုမဆိုင်ရင်အထွေထွေကျမ်းမာရေးကိုပါထိခိုက်နိုင်ပါတယ်။တောင်းနဲ့ကရင်ကျမ်းမာရေးမကောင်းတာကြောင့်ဘလို့ယောဂါတွေဖြစ်စေနိုင်တယ်လဲ။ကျမ်းမာရေးနောက်ဆက်တွဲဆိုးကျိုးတွေမပေါ်ပေါက်ရအောင်တောင်းနဲ့ကရင်ကိုစနစ်မှန်အချိန်မှန်တန့်ရှင်းရေးလုပ်ဖို့နဲ့ဆောင်းရံရှောင်းရံတွေအကြောင်းကိုမြန်မာနိုင်ငံသွားဖက်ဆိုင်ရာဆရာဝန်အတွင်းအသင်းအထွေထွေအတွင်းရေးမှူးဒေါက်တာမြင့်ထိန်ကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်။
โอเคดร.มิ้นท์เองครับดิตั้วเนี่ยกระดวินจ้ํามายีก้าวรู้ชื่อยังก้าวยูสั่นได้ป่ะเนาะดิตะโกลงอถุริจ้ํามายีตะคู่ลงเนี่ยดิก้าวตั้วได้ตบอဖြစ်တယ်ป่ะเนาะอะลุมาหมดรู้ရှင်တော့ดิตั้วเนี่ยกระดวินจ้ํามายีไม่ก้าวยังตะโกลงจ้ํามายีเลยถิ่ไข่ไนได้ဆိုတော့ยูสฤาก็မြန်မာနိုင်ငံမှာဘလောက်နေထားထိသိထားတာတွေရှိလဲဆရာကြီး
ကျွန်တော်တို့ကမ္ဘာတောင်းတဲ့ဂရင်းဖွဲ့ချုပ်ရဲ့ကြားချက်လမ်းညွှန်ချက်တွေရဲ့လှုပ်ဆောင်နေတဲ့ကြားထဲမှာကျွန်တော်တို့မြန်မာနိုင်ငံမှာရှိတဲ့ပြည်သူလူထုရဲ့တောင်းတဲ့ဂရင်းအခြေအနေတွေကိုကျွန်တော်လိုက်လေ့လာကြည့်ရယ်ပညာပေးတာတွေလုပ်တယ်ကုသမှုတွေလုပ်တယ်ပေါ့နော်အဲ့ဒီမှာတွေ့ရတာကဒီတောင်းတဲ့ဂရင်းကျမ်းမာရေးနဲ့ဒီကာကွယ်ရဲ့အထွေထွေကျမ်းမာရေးနဲ့ဆက်စပ်တဲ့အားတွေကိုကျွန်တော်တို့အထူးဆောင်ပေးပြီးတော့ခုဒီနှစ်မှာတော့လုပ်နေကြတာရှိပါတယ
်ဟုတ်ကဲ့အဲ့တော
့ဟုတ်ကဲ့အဲ့လိုပြောမယ်ဆိုရင
်
တကယ်တော့ popular အဖြစ်အများဆုံးကတော့သောပူစာယောဂါနဲ့တပုံယောဂါပေါ့နော်ဆိုတော့တကယ်တမ်းဒီတပုံယောဂါပါဇက်ထဲမှာဖြစ်နေတဲ့ယောဂါတွေဟာခန္ဓာကိုယ်ရဲ့ယောဂါတွေကိုသူက reflect ရတဲ့အားရှိတယ်လို့သွားနေကြရင်ယောဂါတွေအကြောင်းမို့လဲခန္ဓာကိုယ်မှာယောဂါတွေကသူ့ကိုပိုပြီးစိုးစိမ်နေတဲ့ခြေမျိုးတွေလည်းအများကြီးရှိပါတယ
်ဟုတ်ကဲ့ဘလို့ယောဂါမျိုးတွေကိုဖြစ်စေလဲဆရာကြီးခုနကဒီသွားနေကြရင်ယောဂါကြောင့်လေ
ဥပမာအနေနဲ့ကျွန်တော်ပြောရမယ်ဆိုလို့ရှိရင်လူတယောက်မှာအထွေထွေယောဂတစ်ခုနဲ့ဆီယောဂဖြစ်တယ်ဆိုလို့ရှိရင်ဆီယောဂရဲ့လက္ခဏာတွေနဲ့အတွင်ပြင်းနေရတယ်ခန္ဓာကိုယ်ထဲမှာပုံပြီးမြင်လာရပါတယ်နောက်တစ်ခုကဆီယောဂမှာဖြစ်နေတဲ့လူတယောက်ရဲ့သဖုံးနေရဆိုရှင်ပုံမှန်သဖုံးမဖြစ်တာကိုကျွန်တော်အများကြီးတွေ့ရပါတယ်ဆိုတော့ဆီယောဂအကြောင်းကိုပဲသဖုံးယောဂတွေပုံပြီးဖြစ်နိုင်တယ်လို့အဲသဖုံးမကောင်းတဲ့ခါကျလို့ရှိရင်သဖုံးရောင်တွေယောဂတွေဖြစ်တာများရင်လေအဲ့ဒီမှာရှိနေတဲ့ bacteria တမျိုးကြောင့်နှလုံးယောဂဖြစ်နေတဲ့ခြေနေမျိုးရှိတယ်ဆိုတာလည်း research တွေအများကြီးရှိပါတယ
်ဟုတ်ကဲ့ဆရာမြန်မာနိုင်ငံမှာအခုနေထားကဒီသွားနဲ့ကတွင်ကျမကြီးနဲ့ပတ်သက်ပြီးတော့ဒီဆောင်ရှောက်မှုကူးဆိုင်မှုပေါ့နော်တစုံတရာကြည်ကြည်ပြပြမဖြစ်တဲ့ခါကျတော့ဒီအထွေထွေယောဂတွေဖြစ်တဲ့နှုန်းကလည်းပိုများလာတဲ့အနေအထားမျိုးဖြစ်တာပေါ့ဆရာနော
်ဟုတ်ကဲ့ထွေထွေယောဂဖြစ်တဲ့နှုန်းအနေနဲ့ကတော့ဒီသွားနဲ့ကတွင်ယောဂကိုသွားနဲ့ကတွင်တန့်ရှင်းမှုတကယ်မဆိုင်တဲ့လူတွေမှာတော့ဒီယောဂမျိုးတွေဖြစ်နိုင်မှု chance တော့ပိုများတယ်လို့ပဲကျွန်တော်တို့ပြောရမှာပါ
ဟုတ်ကဲ့ဆရာတို့ဒီမြန်မာနိုင်ငံအထောက်အထားနိုင်ငံတကာအထောက်အထားအနေနဲ့ရောဘယ်လိုမျိုးထူးထူးခြားခြားပေါ့နော်ဒီကိစ္စနဲ့ပတ်သက်ပြီးတွေ့တာတာရှိလဲ
သွားနဲ့ကတွင်ယောဂနဲ့ခန္ဓာကိုယ်ယောဂတွေနဲ့ဆက်စပ်မှုဆိုတာတွေကတော့လက်ဆန်းကမလေးရှိတဲ့ထောက်ထားတဲ့အများကြီးရှိပါတယ်ကျွန်တော်စီမှာလည်းတွေ့နေရတော့ရှိပါတယ်အထူးကြီးကျန်းမာရေးရှင်တွေကဒီသွားနဲ့ကတွင်ပြဿနာတွေကိုလည်းဖြစ်ပေါ်စေပါတယ်ကျွန်တော်ကလည်းဖြစ်တဲ့အခါမှာဆိုဆီယောဂနှလုံးယောဂသက်ရှူလမ်းကြောင်းယောဂအထာကင်ဆာယောဂနဲ့လည်းဆက်နွယ်နေတာကိုကျွန်တော်တို့ဒီမှာလည်းတွေ့နေရရှိပါတယ်အဲ့တော့သွားနဲ့ကတွင်ကျန်းမာရေးကိုအကောင်းအောင်ကျူးစားခြင်းဟာအထူးကြီးကျန်းမာရေးကိုထိန်းသိမ်းနိုင်မှုတကအလုံးရေးပါတယ်အချက်ဖြစ်တယ်ဆိုတာကိုတွေ့ရပါတယ်နောက်ဒီ WHO ရဲ့ Global Health Survey တွေရလည်း2019ခုနှစ်မှာလုပ်ခဲ့တဲ့ data တွေအရဆိုလို့ရှိရင်တစ်ကမ္ဘာလုံးမှာလူကြီးပေါင်း 3.9
9 billion လောက်က tonic region တွေခန်းစားနေကြတာရှိပါတယ်။အဲ့ဒီဒီပြင်မှာလူကြီး 39.5 million ဆိုလို့ရှိရင်လေမကူးဆက်နိုင်တဲ့နာတာရှိယောဂပေါ့နော်ကျွန်တော်တို့ခေါ်တာတော့ non communicable disease လို့ကျွန်တော်တို့ခေါ်ပါတယ်။အဲ့ဒီထဲမှာ tonic green ယောဂလည်းပါဝင်ပါတယ်ခင်ဗျာ။ဒီယောဂတွေကြောင့်မလို့ဒီဆုံးတော့နေပါလို့ရှိရင်လေဒီ tonic drink ကစားအပါအဝင်တခြားကံခါယောဂတွေကြောင့်မလို့ဆိုရှင်ကိုလေ 8.8 million လောက်ကဒီကမ္ဘာလုံးတိုက်တာနဲ့ပြေဆုံးကြတာဖြစ်ပါလေခင်ဗျာအဲ့ဒီတော့ green cancer တောင်မှဖြစ်တာဖြစ်မယ်ဘွားနဲ့ green မကောင်းတဲ့အတွက်ကိုနှလုံးရတာဖြစ်သွားတဲ့တကူအဲ့ဒီကြောင့်လည်းပြေဆုံးရတယ်လေအများကြီးရှိတယ်ဆိုတော့ကျွန်တော်တို့တွေ့နေရပါတယ်
ဟုတ်ကဲ့ဆရာအဲ့တော့အခုလိုမျိုးဒီသွားနဲ့ green ကျန်းမာရေးစမကောင်းခဲ့တဲ့အတွက်ဒီနောက်ဆက်တွဲပေါ့နော်ဒီသေစီနိုင်တဲ့အထိဖြစ်ရတာဆိုတော့ဒီသွားနဲ့ green အခြေခံအဖြစ်ပေါ့ဆရာနော်ကျန်းမာရေးကောင်းအောင်အရေးကြီးတဲ့အတွက်ဘာတွေအဓိကအလုပ်ဆောင်တယ်လဲ
အဓိကလိုအပ်တဲ့ချက်ကြီးဆိုရင်သွားနဲ့ green တန်ရှင်းရေးအဓိကအရေးကြီးဆုံးပဲလို့ကျွန်တော်တို့ပြောပြရစီတန်ရှင်းရေးဆိုတဲ့နေရာမှာစနစ်မှန်စနစ်နဲ့သွားတိုက်တာစီမံသွားတိုက်တာဒါဒီကုန်းပါလာပါမယ်ခင်ဗျာဆိုတော့ဒီကြားထဲမှာတခြား risk factors တွေလည်းကျွန်တော်ရှောင်မှုလိုပါတယ်ခင်ဗျာ
ဒီအနေရရှိတဲ့ဒီအနေအထားတွေပေါ့ဆရာနော်ဟုတ်ကဲ့ပြောပါဆရာ
ဟုတ်ကဲ့သွားနဲ့ green နဲ့ပတ်သက်တဲ့ကျွန်တော်အလေးချင်အပြုအမူလေးတွေပြောင်းရတာမျိုးရှိပါတယ် risk factor တွေပြောရမယ်ဆိုလို့ရှိရင်တော့ healthy diet ပေါ့နော် balanced diet တွေကျွန်တော်တို့စားနိုင်လို့ရှိရင်ပိုပြီးစင်ပြပါမယ်ဒါပေမဲ့ဆိုတော့ပင်းကြီးစားတွေ snacks တွေမှာများသောအားဖြင့်ကြားတတ်ဒီပါတာမျိုးရှိပါတယ်တော့ကြာရှည်ခံပြည်ပထားတဲ့အစားအသောက်တွေအချို့ကြီးပေါ့နော်အဲ့ဒါကြီးကြောင့်မို့လို့ရှိရင်ပိုးစားတာကိုအဓိကဖြစ်ကိုအားပေးမှာပါခင်ဗျာဆိုတော့အဲ့ဒီပြင်မှာစီးကျိုးနှလုံးကင်ဆာရောဂါတွေတောင်းပေးတဲ့အချက်တစ်ခုဖြစ်ပါတယ်အကြအလုံးကျွန်းစားသုံးခြင်းပေါ့နော်နောက်ဆေးလိကတော့ကျွန်တော်တို့ကလုံးဝကိုမတောက်တင်ဘူးလို့ကျွန်တော်တို့ပြောပြရစီဆေးလိတောက်ခြင်းကလည်း green touch ရှင်ကို green ချမှာယူလဲတော့ ठीक ဲစီမှာဖြစ်ပါတယ်ခင်ဗျာနောက်ဒီမနိုင်ငံမှာကွန်ဆာတဲ့ကိစ္စအဒရိုလီကိုရေးပါတဲ့ကိစ္စတွေတွေရှိနေပါတယ်ဒီလိုကြီးကုန်တာလည်းရှိတယ်၊ကွန်ဆာတာလည်းရှိတယ်။အဲ့ဒီတကူ brain cancer case ရတယ်တော်တော်များကိုတွေ့နေရတယ်ကျွန်တော်တို့ပြောလို့ပါတယ်။နောက်ရက်ကိုအလွန်ကျွန်တော်တောင်းတာကတော့လေ green yoga တွေဖြစ်တဲ့အခါမှာအထောက်ပံ့ပြုတဲ့ factor တခုလည်းကျွန်တော်တို့ပြောလို့ရပါတယ်။
ဟုတ်ကဲ့ဆရာ။အဲ့တော့ဒီနေရာမှာဒီပုံမှန်စနစ်တကျသွားတိုက်တာနဲ့အချိန်မှန်သွားတိုက်တာပေါ့ဆရာနော်။အဲ့တော့ဘယ်လိုမျိုးဒီစနစ်တကျတိုက်ရမလဲ
။ဒီ brain green cancer မျိုးတကူသွားရဲ့ဉာဏ်ပြည့်အကုန်လုံးပေါ့နော်။များသောအားဖြင့်တော့ဒီရှင်ရတဲ့ရှိပိုင်းတွေအဓိကတိုက်ကြတာမျိုးများတယ်။အဲ့တော့တော့အတွင်းဘက်ဒီမှာ brush က accessible မဖြစ်တဲ့နေရာမျိုးတွေမှာတော့လည်းတော့တိုက်ရတယ်နဲ့ခင်းနေနေရာတွေမှာတချို့တွေကလည်း short ပြီးတော့ကိုမတိုက်နိုင်တဲ့ခါကျတော့လွတ်နေတာမျိုးတွေရှိရင်ရှိနိုင်ပါတယ်အဲ့ဒီအတွက်ကိုလည်းကျွန်တော်တို့ကသွားတိုက်နေလို့သွားရင်မျက်နှာပြင်အကုန်လုံးအဖုံးပေါ်မှာပေါ်နေတဲ့သွားရင်မျက်နှာပြင်ဝါးနေမျက်နှာပြင်ရောရှိမျက်နှာပြင်နောက်မျက်နှာပြင်ဆိုတာမျိုးတွေအားလုံးကိုတိုက်ဖို့လိုပါမယ်နောက်ရေးချီးဆုံးကတော့ dental floss သွားပုတ်ကျူးပေါ့နော်သုံးနာလေးယူတော့လည်းကျွန်တော်ပို့ပြီး exercise ပို့လို့လုပ်ပါတယ်ခင်ဗျာအဲ့ဒါဆိုအဓိကကျတာသွားကြိုသွားကြမှာတန်ရင်ခဲ့တဲ့အစားအသောက်တွေကပြုစားဖို့သဖုံးရုံမျိုးတကူအားပေးလိုပါပဲခင်ဗျာ
ဟုတ်ကဲ့အခုလိုမျိုးထင်အချိန်မှန်တိုက်ဖို့ဆိုတဲ့နေရာမှာဆိုင်ဘယ်လိုအချိန်နေမှာတိုက်တယ်လဲ
အဓိကအစားစားပြည့်အောင်သွားတိုက်ရမှာပါအစားစားလို့ရှိရင်ဒီကတည်းကဒါအစားကျွင်းစားကြံကြံလို့ရှိရင်မတန်ရှင်းဘူးဆိုတော့ပြောရမယ်ဆိုတော့အဲ့တော့အရင်ကတည်းကလူတွေကမရှိခဲ့တဲ့အလေးချက်တကူကတော့ကျွန်တော်တို့စူးစကားလေးတောင်ရှိပါတယ်စောစောအိတ်စောစောထညနာတက်သွားတိုက်ဆိုပြီးအလိုရှိကြပါလေအကြေတန်းကျတော့ပို့ပြီးတော့အထူးပြုစိုက်စီနေတာတော့ညအိတ်ခန်းကြီးမှာသွားတိုက်ဖို့ကယူစိုက်စီနေပါတယ်အဲ့ဒါအရေးကြီးဆုံးအချိန်ဖြစ်ပါတယ်ဘာဖြစ်လို့လဲဆိုတော့တညလုံးကုန်းစားထဲမှာအစားကျန်စားကျန်နေရှိနေမယ်ဆိုလို့ရှိရင်ဒီစားတော့တရားနေပြီးတော့ဖာမင်းဖြစ်ပြီးတဲ့ခါကျတော့ပိုးစားတဲ့ကိစ္စဖုံးရတဲ့ကိစ္စတွေကိုအားပေးမှဖြစ်ပါတယ်အဲ့တော့ညအိတ်ခန်းကြီးမှာသွားတိုက်ထားလိုက်ပြီဆိုလို့ရှိရင်တညလုံးကိုဘာမှမစားတော့အိပ်ပျော်နေတဲ့ခါကျတော့မနေ့ကနိုးတဲ့အချိန်မှာကုန်းစားထဲမှာတန်ရှင်းနေမှာဖြစ်ပါမယ်အဲ့တော့ရုပ်တရက်မှာသွားတိုက်စီရမလိုပါဘူးအဲ့ဒါထားလာတဲ့အချိန်မှာပေါ့နော်အဲကိုကပါဇက်အနံ့တက်မကောင်းဘူးထင်လို့အလုပ်တွေပဲကျင်းတော့လုပ်မယ်ဆိုလုပ်လို့ရပါတယ်။လုပ်ပြီးတော့ breakfast စားပြီးတဲ့အချိန်မှာပထမဆုံးအစာစားပြီးတဲ့အချိန်မှာတော့သွားတိုက်ဖို့အရေးကြီးရပါတယ်ခင်ဗျ။အဲ့အချိန်ရတဲ့နောက်ဒုတိယအရေးကြီးတဲ့အချိန်ဖြစ်ပါတယ်။ကျန်တဲ့နေ့တိုင်းနေ့ကမှစားပြီးတောက်ပြီးတဲ့ခါမှာသွားတိုက်ဖို့တော့အကောင်းဆုံးပါပဲ။စားပြီးတိုင်းမှာသွားတိုက်နိုင်တော့အကောင်းဆုံးဖြစ်ပါတယ
်။ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ
်ကိုဝင်းမင်းစီစဉ်တင်ဆက်ပေးနေတဲ့ဂျာမားရေကဏ္ဍကိုအခုလိုကြာသပတေးနေ့ညပိုင်းမှာအတိထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့တောက်ကြနေမနေ့ပိုင်းမှာနောက်တစ်ချိန်နားဆင်နိုင်ပါလိမ့်ရှင်။အခုမြမအရေးသုံးသက်ချက်ကိုနားဆင်ရပါမယ်။လွန်ခဲ့တဲ့အနှစ်90ကျော်ကလေးကတက်ဝင်လှုပ်ရှားလာတဲ့မောင်ခိုစီးပွားရေးဟာဒီကနေ့ထိရှင်သန်နေတော့မယ်ဖြစ်ပါတယ်။မောင်ခိုစီးပွားရေးကြောင့်တိုင်းပြည်နှစ်နာဆုံးရှုံးပုံကိုဥအောင်ခင်ကသုံးသပ်ရေးသားပြီးကိုညာဝင်းရောင်နဲ့တူတင်ပြထားပါလိမ့်ရှင်။
လွန်ခဲ့တဲ့ဆယ်နှစ်ကာလ2005နဲ့2014အကြားမှာကျောက်စိမ့်20ရာခိုင်နှုန်းကသာတရားဝင်တင်ပို့နိုင်ခဲ့ပုံကိုဖေဖော်ဝါရီလ6ရက်နေ့ကအမျိုးသားလွှတ်တော်မှာဆွေးနွေးကြောင်းသိရပါတယ်။တရားမဝင်တဲ့မောင်ခိုဈေးကွက်မှာရောင်းတာက80ရာခိုင်နှုန်းဖြစ်နေပါတယ်။ မြန်မာပြည်မှာနေဆက်ဂိတ်စခန်း16ခုပင်လယ်စခန်း5ခုနဲ့ပို့ကုန်တွဲကုန်ယုံ4ခုရှိပါတယ်။တိုင်းရင်းသားလက်နက်ကိုင်ကြီးစိုးတဲ့နေဆက်ဒေသတွေမှာလည်းသူနိတုဟန်နဲ့ရောင်းဝယ်ကြတာမျိုးအစိုးရလက်လန်းမမီတဲ့နေရာတွေဖြစ်ပါတယ်။ဒါလို့ဖြစ်နေတာနှစ်ပေါင်းကြာပြီဖြစ်ပါတယ်။မောင်ခိုကုန်တွဲမှုအများဆုံးနေရာဟာတိုင်းမြန်မာနေဆက်ဒေသလို့ပြောနိုင်ပါတယ်။မဆလာကိမှာအစိုးရဌာနတွေကိုယ်တိုင်တိုင်းမြန်မာမောင်ခိုဈေးကွက်ကိုအားကိုးခဲ့ရပါတယ်အခုတော့အာဆီယံစီးပွားရေးအသိုက်အဝန်းစီမံကိန်းအရနိုင်ငံချင်းချိတ်ဆက်ကုံသွယ်တဲ့စနစ်ကိုကျေသုံးမှာမို့တိုင်းမြန်မာနေဆက်ကုံသွယ်မှုဟာအရေးပါလာပါတယ်ဒါကြောင့်တိုင်းမြန်မာမောင်ခိုကုံသွယ်မှုကိုတရားဝင်ကုံသွယ်ရေးဖြစ်လာအောင်ဆောင်ရွက်ဖို့ဒုသပ္ပရဦးမြင့်စွေကနိုဝင်ဘာလကမြရီမြို့မှာပြောဆိုသွားပါတယ်အပြောလွယ်ပြီးလက်တွေ့လုပ်ဖို့ခက်ခဲတဲ့ကိစ္စဖြစ်ပါတယ်
မောင်ကိုကုံသွယ်မှုကြောင့်မြန်မာနိုင်ငံနှစ်နာဆုံးရှုံးရပုံတွေကိုဩစတြေးလျနိုင်ငံအက်ဒစ်ခါဝန်တက္ကသိုလ်ဥပဒေဌာနသုတေသီရွှေစင်ကိုက2016မှာစာရန်တစ်စောင်ပြုစုထားပါတယ်။ဤမျိုးစုံနဲ့တစ်ထုပ်ယူလို့တောပြုံတီဗီသဘာဝပတ်ဝန်းကျင်ပျက်စီးတဲ့အတွက်ရာသီဥတုဖောက်ပြန်တဲ့ဒဏ်ကိုတိုင်းသူပြည်သားတွေခံနေကြရပါတယ်။တင်လုံးတင်ပို့မှုကို2014မှာပိတ်ပင်လိုက်ပေမဲ့တလုံးမောင်ခိုတဲ့သတင်းတွေကိုကြားနေရဆဲဖြစ်ပါတယ်တစ်ခိုးထုတ်မှုရှိနေတာဟာတရားဥပဒေကိုဂရုမစိုက်ကြောင်းပြနေတာဖြစ်ပါတယ်တိုင်းသားလက်နက်ကင်တပ်ဖွဲ့တွေကလည်းသူတို့နီးနဲ့သူတို့တစ်လုပ်ငန်းမှာရံပုံငွေရှာကြပါတယ်တစ်လုပ်ငန်းမှာအဂရိလိုက်စားမှုအမြင့်တွဲနေတာဟာအစိုးရဗန္နာရေးကိုရောအုတ်ချုပ်ရေးကိုပါထိခိုက်စေတယ်လို့သုံးသပ်ကြပါတယ်
ယူနန်ကိုနီးမျိုးစုံနဲ့တစ်တင်ပုတ်ပုံကို EIA သဘာဝဝင်းကျင်အဖွဲ့က Organize KO ဆိုတဲ့အစီရင်ခံစာ2015မှာထုတ်ပြန်ထားပါလေ။ Cigarette တင်သွင်းမှုကို2013မှာပိတ်ပင်ပေမဲ့အင်းနီချင်းနိုင်ငံတွေကမောင်ခိုတင်သွင်းလို့ပြဿနာပေါ်ရပုံကိုလည်းရွှေစင်ကိုရဲ့စာရမှာဖော်ပြပါတယ်။တရုတ်ပြည်မှာ Cigarette အတုအလိပ်သန်းပေါင်း4သိန်းလောက်နှစ်စဉ်ထုတ်လုပ်ကြောင်းသိရပါတယ်။မြန်မာ Cigarette မောင်ခိုဈေးကွက်ကိုတရုတ်အိန္ဒိယနဲ့ထိုင်းကအများဆုံးတင်သွင်းပါတယ်ပြည်တွင်းထုတ် secret ကိုအခွန်တိုးပြီးကောက်နေပြီမဲ့မောင်ခိုဈေးကွက်ရှိနေတာမှုထိန်းချုပ်ဖို့ခက်ခဲပါတယ်ကိုစားဆဲလိုက်တော့မှကြောင့်ပြည်သူ့ကျန်းမာရေးချို့တဲ့ရပါတယ်ကျန်းမာရေးကာကွယ်တဲ့ဥပဒေရှိပြီမဲ့အဂတိလိုက်စားမှုကြောင့်မကျင့်သုံးနိုင်တာများပါတယ
်လက်ပေးလက်ယူမှုနေရာတိုင်းလူလူမှာရှိနေတာဟာလဲမောင်ခိုလုပ်ငန်းကိုရှင်သန်စေတဲ့အခြေခံအကြောင်းတစ်ခုဖြစ်ပါတယ်အဂရီလိုက်စားမှုတပ်ဖြည့်ရေးဥပဒေကိုဥသိမ်းစိန်အစိုးရလက်ထက်ကပြဋ္ဌာန်းပြီးအဂရီလိုက်စားမှုတပ်ဖြည့်ရေးကော်မရှင်ကို2014ဩဂုတ်လမှာဖွဲ့စည်းခဲ့ပါတယ်။ NLD အစိုးရအသစ်တက်လာပြီးနှစ်နှစ်ကြာတော့အဂရီလိုက်စားမှုတပ်ဖြည့်ရေးကော်မရှင်အသစ်ကိုလွန်ခဲ့တဲ့နှစ်နိုဝင်ဘာလထဲမှာဖွဲ့စည်းပါတယ်။ဒါပေမဲ့အဂရီလိုက်စားမှုပပျောက်ဖို့အများကြီးလိုပါသေးတယ်။ကော်မရှင်ကလိလာစုံစမ်းပြီးအရေးယူဖို့ရဲတပ်ဖွဲ့ကိုအကြောင်းကြားတဲ့အမှုတွေထဲမှာအရေးယူခံရတဲ့ဝန်ထမ်း12ဦးထွက်ပြေးတိမ်းရှောင်နေတဲ့သတင်းကိုလူသိများပါတယ်ရဲတပ်ဖွဲ့ website မှာတရားခံပြေး12ဦးအကြောင်းကြေညာပြီးမကြာမီလူမှုကွန်ရက်တစ်ခုလုံးမှာပြန့်နှံ့သွားပါတယ
်မောင်ခိုစီဝါရေးနှစ်ရှည်လာများကျင့်သုံးလာတဲ့စိုးကျိုးကိုမြန်မာပြည်သူပြည်သားတွေခံစားနေရပါတယ်တဲ့မောက်ခိုနဲ့ကြောင်းမြတ်မောက်ခိုလုပ်ငန်းတွေကြောင့်တဘာဝပတ်ဝန်းကျင်ပျက်စီးတဲ့အတွက်ရေကြီးတဲ့ဒဏ်ကိုမကြာခဏခံကြရပါတယ်။တစ်တော့ထိမ့်သိမ်းရေးကိုအဓိကထားတဲ့ဝန်ကြီးဌာနနဲ့တစ်တော့နေရာမှာစိုက်ပျိုးရေးလုပ်ငန်းတည်ထောင်ခြင်းနဲ့ဝန်ကြီးဌာနတို့ policy ပြဋိပက္ခဖြစ်နေတာဟာလည်းပြဿနာတစ်ခုဖြစ်ပါတယ်။အစိုးရ policy တွေကိုထိရောက်စွာအကောင့်တွေဖော်နိုင်စွာမရှိတာဟာလည်းမြန်မာပြည်ရဲ့အဓိကအားနည်းချက်တစ်ခုဖြစ်ပါတယ်။မောင်ခိုကုံသွဲမှုအများစုဟာနေဆက်ဒေသကိုကျော်ဖြတ်ရတာဖြစ်လို့နေဆက်ဒေသမှာအေဂျင့်ပြီးတရားဥပဒေစိုးမိုးနိုင်မှသာမောင်ခိုဈေးကွက်ကိုထိန်းချုပ်နိုင်မှာဖြစ်ပါတယ်။တိုင်းရင်းသားလက်နက်ကိုင်နဲ့အစိုးရတပ်တွေပြင်ဆင်တဲ့ဒေသမှာမောင်ခိုဈေးရှင်တန်နေတာတွေ့ရပါတယ်။ဒါကြောင့်မောင်ခိုစီးပွားရေးနေပါစီဖို့အတွက်နေဆက်ဒေသမှာငြင်းချမ်းပြီးတရားဥပဒေအတိုင်းလုပ်ကိုင်နိုင်ဖို့လိုပါတယ်။ဒေသကတိုင်းရင်းသားတွေတရားဝင်စီးပွားရေးလုပ်ကိုင်နိုင်တဲ့အခွင့်အလမ်းများလာရင်များသလိုမောက်ခိုလုံကမှပါဝင်တဲ့အတိုင်းအတာလည်းနေပါသွားနိုင်ကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာ
သ
ဥောင်ခင်ရဲ့မြန်မာရေးတုံတက်ချက်ကိုအခုလိုကြာသပတေးနေ့ညပိုင်းမှာတစ်ချိန်နားဆင်နိုင်ပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့တနင်္ဂနွေနေ့မနက်ပိုင်းမှာနားဆင်နိုင်ကြပါရရှင်။အခုနောက်ဆုံးကြံနေသေးတဲ့တိုင်းရင်သတင်းလွှာကဏ္ဍကိုနားဆင်ကြရအောင်ပါ။ထိုင်းမြန်မာနေဆက်ဒေတာကတိုင်းရင်သားသတင်းတောက်တွေစူးစီးတင်ဆက်ပေးနေတာဖြစ်ပါရရှင်။
ပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျဆိုပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါဖီဘာဝိုင်းတို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ရင်နံပိုက်လိုင်းကြောင့်ပျက်စီးသွားတဲ့လေမြင့်နဲ့ဥယျာဉ်ခြံမြေတွေကိုရောကြီးပေးဖို့တရုတ်ရင်နံကုမ္ပဏီ CNPC နဲ့မြမရင်နံနဲ့တဘာဝတန်ဝေကုမ္ပဏီ MOGE တို့ကိုလယ်သမားတစ်ထောင်ခန့်ကရခိုင်ပြည်နယ်မှာဆန္ဒပြခဲ့ကြပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နယ်ထဲမှာမိုင်းပောက်ကွဲမှုတွေဇက်တိုက်ဖြစ်ပွားနေတယ်ဆိုတာနဲ့ TNL နဲ့ RCSS တို့ကြားတိုက်ပွဲတွေကြောင့်ရှမ်းပြည်နယ်မြောက်ပိုင်းနမ်တူမြို့နယ်ကိုတင်းရှောင်နေရတဲ့စစ်ဘေးရှောင်တွေအိမ်မပြတ်နိုင်သေးတဲ့အခြေအနေတွေအကြောင်းကိုကြားစားရမှာပ
ါ။ကျမကနန်းဟွန်ပါရှင်တည်င်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။တရုတ်နိုင်ငံကုမ္ပဏီ CNPC နဲ့မြမရေနံနဲ့တဘာဝတငွေကုမ္ပဏီ MOGE တို့ကရေနံပိုက်လိုင်းကြောင့်ပျက်စီးသွားတဲ့လေယာဉ်တွေနဲ့ဥယျာဉ်ခြံမြေတွေအတွက်ရောကြီးပေးဖို့ပြက်ကွက်ခဲ့တဲ့အတွက်လက်သမားတထောင်ခန့်ကအမ်းမြို့မှာဆန္ဒပြခဲ့ကြပါတယ်။အဲ့ဒီဆန္ဒထုတ်ဖော်ပွဲကိုမတ်လ22ရက်နေ့ကအမ်းမြို့မြေစည်ရင်ရုံးကနေစစ်တွေရန်ကုန်ကားလမ်းအတိုင်းချီတက်ပြီးမြို့နယ်ထွေအုပ်ရုံးရှိတွေမှာလက်သမားတထောင်ခန့်ကဆိုင်ပုတ်တွေကင်ဆောင်ပြီးဆန္ဒထုတ်ဖော်ခဲ့ကြတာပါပြက်စီးသွားတဲ့လေယာဉ်မြေတွေဥယျာဉ်ခြံမြေတွေအတွက်ရော့ကျေးပေးဖို့နဲ့စကြက်မြေတွေကိုပြန်ပေးဖို့ပြည်နယ်အစိုးရတာဝန်ရှိသူတွေကကွင်းစင်စစ်ဆေးခဲ့ပြီးသဘောတူထားပေမဲ့ CNPC နဲ့ MOGE တို့ကရော့ကျေးပေးဖို့ပြက်ကွက်တဲ့အတွက်အခုလိုဆန္ဒပြခဲ့ကြတာဖြစ်တယ်လို့ဥဆောင်သူတဦးဖြစ်တဲ့ဦးဝင်းမြင့်ကပြောပါတယ်ဆန္ဒပြကြတဲ့လေဓမာတွေကတော့အမျိုးနယ်ကြောက်မြောင်းအုပ်စုနှွံယုံတောင်အုပ်စုတောင်ဖီလာအုပ်စုအပါအဝင်ကျေးရွာအုပ်စု၉ခုကလေဓမာတွေဖြစ်ကြပါတယ်
ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နယ်ထဲမှာမိုင်းပောက်ကွဲမှုတွေဆက်စပ်ဖြစ်ပွားနေတာကြောင့်ဒေသခံလူစုတွေလုံခြုံရေးအတွက်စိုးရိမ်နေကြရပါတယ်။ပြီးခဲ့တဲ့26ရက်နေ့ကကြောင်မဲဝင်သူခိတ်မှာမိုင်းသုံးလုံးပောက်ကွဲခဲ့ပြီးမိုင်းချင်းလင်းရေးတပ်ဖွဲ့ကတပ်ကြည်တူပခုံးမှာမိုင်းစားအထိမှန်ခဲ့ပါတယ်။မလ25ရက်နေ့တုန်းကတော့ကြောင်မဲမြို့နယ်မန်ပုံရွာဖုန်ကြီးကျောင်းကဖုန်းတော်ကြီးတစ်ပါးနဲ့ကိုရင်ငယ်တစ်ပါးပန်းမုံတောင်မှာရေရင်သွားရှာရင်မိုင်းပောက်ကွဲခဲ့လို့မိုင်းစားအထိမှန်တန်ရန်ရပြီးအခုကြောင်မဲမြို့စစ်ရုံမှာစေဝါကူးစားမှုခံနေရပါတယ်။မလ၁၈ရက်နေ့တုန်းကတော့ကြောက်မဲမြို့နယ်မိုင်းကုန်းအုပ်စုတော့ဖေးပါမှာလက်ဖက်သွားခူးတဲ့ရွာသူနိုင်ဟန်ခြံထဲမှာတည်းမိုင်းနေမိပြီးတိတ်ဆုံးသွားခဲ့ပါတယ်။ကြောက်မဲမြို့နယ်ဘက်မှာအစိုးရတပ်ဖွဲ့အပြင်တမ်းမလောင်တပ်ဖွဲ့၊တောင်ပိုင်းချမ်းမြေတပ်မတော် RCSS နဲ့မြောက်ပိုင်းချမ်းမြေတပ်မတော် SSPP တို့လှုပ်ရှားနေပါတယ်။
NCA လက်မှတ်ရေးထိုးထားတဲ့မွန်ပြစ်သစ်ပါတီအနေနဲ့ဒေတာတွေးအကြိုလူထုတွေ့ဆုံပွဲကျင်းပဖို့ကိုတက်မတော်ကနေကန့်တတ်ထားတာကြောင့်အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲကျင်းပရေးရွှေ့ဆိုင်းလိုက်ပြီလို့ပါတီဗဟိုအလုံးမှုဆောင်ကော်မတီဝင်နိုင်ဝင်းလာကပြောပါရယ်အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲများပြုလုပ်တဲ့ရွှေ့ဆိုင်းလို့ကြောင်းပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPTJC ထံကိုမတ်လ26ရက်နေ့မှာအကြောင်းကြားထားတာဖြစ်ပါတယ်။မွန်ပြစ်သစ်ပါတီအနေနဲ့ NCA လက်မှတ်ရေးထိုးပြီးနောက်ပိုင်းအခုလိုကန့်သတ်မှုတွေရှိလာတယ်လို့လည်းနိုင်ဝင်းလာကဆိုပါတယ်
။ကရင်ပြည်နယ်လှိုင်းပွဲမြို့နယ်မဲရဝေါ်ဒေသတွင်လုံခြုံရေးဆွေးရတဲ့အချိန်ကြောင့်ဒေသခံရွာသား80ကျော်ဟာမြန်ကြီးငူစစ်ဆောင်စခန်းကိုဆက်မှန်တင်းချောင်လာတယ်လို့မြန်ကြီးငူစစ်ဆောင်ကူညီရေးဥက္ကဋ္ဌစောပိုင်ပိုင်ကပြောပါတယ်။မြန်ကြီးငူစစ်ပေးဆောင်စခန်းကိုဆက်မှန်ရောက်ရှိလာတဲ့အိမ်တော်စုတွေဟာလှိုင်းပွဲမြို့နယ်ပါပလုခီကျေးရွာကဖြစ်ပြီးဒေသတွင်းမြေမြုပ်မိုင်းအန္တရာယ်ကြောင့်တင်းချောင်လာရတယ်လို့သူကပြောပါတယ်။လှိုင်းပွဲမြို့နယ်ဆက်ဖက်ပါပလုခီဒေသမှာတိုးသက်သောဗုဒ္ဓဘာသာကရင်မျိုးသားတပ်မတော် TGP ခွဲသက်ဖွဲ့နဲ့ကရင်ပြည်နယ်နယ်ခြားစောက်တပ် PGF တို့ကြားတိုက်ပွဲဖြစ်ပွားနေသလိုမြေမြုပ်မိုင်းအန္တရာယ်ကလည်းစိုးရိမ်စရာအနေအထားမှာရှိနေပါတယ်။ပြည်ထောင်စု2015ခုနှစ်တုန်းကဘူမူကြီးစောစောင်းအောင်ဦးစီးတဲ့ဖွဲ့ထွက် TGB တပ်ဖွဲ့နဲ့ကရင်နယ်ခြားစောက်တပ်တို့ကြားဖြစ်ပွားခဲ့တဲ့တိုက်ပွဲကြောင့်မဲရဝေါ်ဒေသကရွာသား9000ကျော်ဟာစစ်ဘေးလွတ်ရန်မြန်ကြီးငူဘက်ကိုတိမ်းချောင်လာခဲ့ရပါတယ်
မွန်ဂိုစားပြုတ်ပါတီပေါ်ပေါက်လာဖို့မွန်ဒေတာလုံးဆိုင်ရာဒီမိုကရေစီပါတီ AMDP နဲ့မွန်အမျိုးသားပါတီ MNP ပါတီတို့ပါဝင်လာဖို့အတွက်ဆက်လက်ကြိုးပမ်းသွားမယ်လို့မွန်ဂိုစားပြုတ်ပါတီအကောင့်ထယ်ဖော်ရေး22ဦးအဖွဲ့ဥက္ကဋ္ဌနိုင်ကောင်းရွတ်ကပြောပါရယ်မွန်ဂိုစားပြုတ်ပါတီအကောင့်ထယ်ဖော်ဆောင်ရမှာ AMDP MNP နှစ်ပါတီမပါဝင်ဘူးဆိုရင်ပြည့်စုံမှာမဟုတ်တာကြောင့်နှစ်ပါတီပါဝင်လာဖို့အတွက်လာမယ့်ဧပြီလလယ်မှာမိမိတို့အဖွဲ့လုတ်ကင်ဆောင်ရွက်ခွင့်ရှိတဲ့တက်တန်းအတွင်ကြိုးပမ်းသွားမယ်လို့ဆိုပါတယ်။မွန်နိုင်ငံရေးညီလာခံရဲ့ဆုံးဖြတ်ချက်တွေဟာမိမိတို့ပါတီနဲ့မသက်ဆိုင်တယ်လို့ဒီညီလာခံနဲ့ပတ်သက်ပြီးသူတို့အကောင့်ထယ်ဖော်နေတဲ့ကိစ္စတွေအပေါ်မှာမိမိတို့အနေနဲ့မဝေဖန်လို့ဘူးလို့လည်းမွန်အမျိုးသားပါတီအထွတ်ထွေအတွေ့အကြုံနိုင်လေးသမားကပြောပါတယ်ပြီးခဲ့တဲ့ဇန်နဝါရီလ23နဲ့24ရက်နေ့တွေမှာကျင်းပခဲ့တဲ့မွန်နိုင်ငံရေးညီလာခံဆုံးဖြတ်ချက်အရမွန်ကိုစားပြုတ်ပါတီအကောင့်ထယ်ပေါ်ရေး22ဦးအဖွဲ့ကိုရွေးချယ်ဖွဲ့စည်းခဲ့တာဖြစ်ပြီးအဖွဲ့ရဲ့တက်တန်းကို6လတတ်မှတ်ထားပေးပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါTNL နဲ့ RCSS တို့ကြားတိုက်ပွဲတွေကြောင့်ရှမ်းပြည်နယ်မြောက်ပိုင်းနမ်တူမြို့နယ်မန်ဆန်အုပ်စုတွေကိုရောက်နေတဲ့ကျေးလက်300ကဒေသခံ300ကျော်ဟာလာဝက်ကြပြီဖြစ်ပေမဲ့နေရက်ကိုမပြတ်နိုင်သေးပဲရှိနေပါတယ်။တိုက်ခတ်မှုတွေညှိနေပေမဲ့စစ်ဘေးရှောင်တွေဘာကြောင့်မပြတ်နိုင်သေးတာလဲ။လမ်ဟော်မ်ကလည်းစူးစီးတင်ဆက်ပေးပါမယ်ရှင်။
နမ်တူမြို့နယ်မန်ဆမ်အုပ်စုဘုံကြီးကျောင်းမှာရောက်ရှိခေလုံနေကြတဲ့နမ်ပါရွာစော့မွန်ရွာနဲ့ပင်းထုံရွာကလူတွေတရာကျော်နဲ့မြို့တွင်းကပုတ်ပါယုံကျောင်းမှာရောက်ရှိနေတဲ့ဝမ်ဆော့ကျေးရွာပန်းကုတ်ဝန်နာနာတီမန်ဝါညောင်ပန်းလာရွာကလူဦးရေနေရာကျော်ဟာနေရက်အတွင်းတိုက်ပွဲမကြာခဏဖြစ်နေသေးတာမို့နေရက်မပြန်ရဲကျသေးတာဖြစ်တယ်လို့စစ်ဘေးရှောင်ကူညီရေးကော်မတီစိုက်ပညာကအခုလိုပြောပါတယ
်။မဆိုင်အုပ်စုကပြန်သွားတာပါ။ကျွန်တော်လာကျောင်းနမ်တူလမ်းကမ်းပေါ်မှာရှိတဲ့ရွာဘောပြန်လာအဲ့ဘောဖြစ်တဲ့ခါကျတော့တလူတွင်မိုင်းကိုတုံးတဲ့ရက်စီမီတို့ပြီးတော့အဲ့မှာဆက်တယ်ပြက်ကုန်ညီပဲညီလာဆက်ရဲကျော်ပါလိမ့်အခုတကီနီးပြန်ဆက်တယ်နဲ့ရေးတန်းတော်ကနေပြီးတော့နီးပြင်းနဲ့အတော်တွေကိုလုံကြုံရေးယူပေးတဲ့အနေနဲ့ညီချင်းလေးရေးလောက်တဲ့ခါကျတော့တိုက်ပွဲငယ်လေးတွေဖြစ်တာပေါ့သူအဲ့ဒေသကလူတွေကမှပြန်ရဲကြပြီးဘူးအဲကြောင့်ဝေမဆန်ပြည်အုပ်စုခုံကြီးတောင်းမှာသူတို့နေနေကြတယ်ရှင်
အဲ့ဒီရွာတွေမှာ TNLA နဲ့ RCSS တာတိုက်ပွဲတွေညှိနေပေမဲ့အစိုးရတပ်မတော်တပ်မခွန်ခွန်လက်အောက်ခံစစ်ကြောင်းတွေကတရွာဝင်တရွာထွက်နယ်မြေရှင်းလင်းရေးတွေလုပ်နေပြီးရွာသားတွေရဲ့ကြက်ဝက်တွေကိုယူဆောင်စားသုံးနေကြတယ်လို့နေရမပြန်နိုင်သေးတဲ့နှမ့်ပါရွာသူနန်းစင်ကရှမ်းပါဒါနဲ့ပြောပါတယ်
ไปฮัดเมื่อคืนขึ้นในมันเขาออกออกในวันเขาอยู่ก็มาเอากินมูกิน
ไก่ตัวยาสิตากาจะมาดูอย่างเทวินบีเจดีวัดดีกูอยู่ซาเดခွေးတွေပါမကြံဘူးတစ်ခွက်ဝင်တစ်ခွက်ထွက်နေတော့တချို့လဲရောကြီးတစ်တောင်းနှစ်တောင်းပေးတယ်အများတော့အပြင်းတော့မပေးဘူးပေါ့နော်ကျမတို့ကျင်းသွားတွေဆိုရင်လမ်းမကြီးနဲ့ကြီးတဲ့အဲဝန်နန်းကူးမှာတော့လာထားရတာပေါ့
ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီရှမ်းပြည်တပ်မတော်အနေနဲ့လဲစစ်ဘေးရှောင်နေရတဲ့ရွာသားတွေကိုကူညီထောက်ပံ့မှုပေးသွားမှာဖြစ်ပြီးတအားတပ်ဖွဲ့နဲ့လဲဆွေးနွေးနိုင်အောင်လို့မိမိအဖွဲ့အစည်းအတွင်းဆွေးနွေးမှုပြုလုပ်သွားမယ်လို့ပြောခွင့်ရဒုတိယဗိုလ်မှူးကြီးစိုက်ဦးကပြောပါတယ
်စစ်ဘေးရှောင်နေတော့ဒီ30ရက်နေ့မှာတို့အဲတို့ခမများများတော့တို့ရွာပြန်သွားမှုရှိတယ်ကျွန်တော်တို့ကိုကူညီရတာကအဲဒီမိလောင်သွားတဲ့ဟိုဂွန်းပေါ်ကဟိုဆောင်ရွာပေါ့နော်วันตันโซราตัวไอ้อาเคนนี่ก็ว่ารู้บาลูปอนเนาะโหส่องรู้อะไรจะคุยได้ทีเนี่ยสะก็တော့ကျွန်တော်တို့ဒီတွေ့ဖို့ဒီလာလောက်แท้มาဟိုတွေ့ส่งซื้อนี้ဖို့ကိုရက်ซื้อนี้လေးထားတယ်ဒါမဲ့အခုတော့ပြန်ซื้อနေကြအောင်มาဖြစ်ပါတယ်ပေါ့เนาะတွေ့ส่งเลยဆိုแกก็ तू อ่ะอนิจตาระရှိတယ်เนาะတွေ့ส่งซื้อนี้မှုကြီးရမယ်ဒါတမို့မတွေ့ส่งခင်ကတည်းကဟိုနှစ်ဖက်ကဘယ်လိုရှင်နေလို့ရှိတယ်ဆိုတာကจุดนี้နိုင်ထားကြမှာဖြစ်
တအန်းတပ်ဖွဲ့ TNLA နဲ့ RCSS SSA တို့ဟာမစလာစံပိုင်းကစပြီးနမ်တူမြို့နယ်နားဆိုင်ကျေးရွာအုပ်စုဘက်မှာတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။တစ်ဖက်မှာလည်းသူတို့နှစ်ဖွဲ့ဟာအစိုးရတပ်နဲ့လည်းတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။အစိုးရစစ်တပ်ကစစ်လေယာဉ်နဲ့ပစ်ခတ်တိုက်ခိုက်တဲ့အတွက်ရွာသားတွေဟာနမ်တူဘက်စစ်ဘေးရှောင်လာခဲ့တာရက်တတနှစ်ပတ်ကျော်ပြီဖြစ်ပါတယ်။
ဆက်ပြီးတော့တနိုင်ငံလုံးအဖြစ်ခက်ရဲစဲရေးသဘောတူစာချုပ် NCA လက်မှတ်ရေးထိုးထားတဲ့မွန်ပြည်သက်ပါတီဟာမွန်လူမျိုးအလိုက်အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲကိုဧပြီလမှာကျင်းပပြုလုပ်နိုင်ဖို့စီစဉ်ထားပေမဲ့ဆွေးနွေးပွဲမတိုင်ခင်မှာအကြိုလူထုတွဲဆောင်ဆွေးနွေးပွဲတွေမကျင်းပဖို့တက်မတော်ကနေကန့်သက်ထားတာကြောင့်အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲကျင်းပဖို့ကိုလည်းရွှေ့ဆိုင်းလိုက်ပါတယ်။မီးရင်စနိုင်းရဲ့စူးစီးချက်ကိုနိုင်ကွန်းအိမ်ကနေတင်ဆက်ပေးထားပါတယ်။
အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲချင်းမဖို့ US ရှေ့ဆိုင်လိုက်တဲ့နဲ့ပတ်သက်ပြီးမွန်ပြည်ပါတီပြည်တွင်းရေးရာတာဝန်ခံနာဝင်းလှကအခုလိုပြောပါတယ
်ကျွန်တော်တို့
လူလူသစ္စာဘွယ်တွေလောက်လောက်ပြီမှာပဲကျွန်တော်တို့ကဒီအမျိုးသားတိနိုင်ငံရေးသစ္စာဘွယ်ကိုဆက်လုပ်ခြင်းနဲ့အနေနဲ့ကြည့်တော့ဒီလူလူသစ္စာဘွယ်တွေလောက်ခြင်းမှာပဲကျွန်တော်တို့ဒီအမျိုးသားတိကိုလုပ်နိုင်မယ့်ရည်ရွယ်ချက်ပြောမယ်
မွန်ပြည်တဲ့ပါတီအနေနဲ့အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကျင်းပဖို့အတွက်အကျိုးလူထုသွေးဆောင်ပွဲကျင်းပတဲ့အစီအစဉ်မှာတပ်မတော်ဘက်ကနေလူဦးရေကန့်သတ်မှုရှိခဲ့တဲ့အတွက်လူထုသွေးဆောင်ပွဲကျင်းပတဲ့အစီအစဉ်ရပ်ဆိုင်းထားရပါတယ်။အကျိုးလူထုသွေးဆောင်ဆွေးနွေးပွဲဆက်လက်လှုပ်ဆောင်နိုင်ရေးအစိုးရကိုတင်ပြထားပေမဲ့မရေရာတဲ့အနေအထားမှာရှိနေတယ်လို့နိုင်ဝင်းလှကပြောပါဗျ။အဲ
လိုအချုပ်နေရာမှာလောက်ကိုစဉ်းစားတဲ့ဒီလူမှုကိုလည်းသွေးဆောင်ပွဲကိုဥည်လူကြီးကတားတဲ့ပုံမှန်ကျွန်တော်တို့ကလည်းပဲလူလူရဲ့ပူပေါင်းမှာဝင်လို့ပါလေ။ငင်းညာရေးဖြစ်စင်မှာဒီညာရေးဖြစ်ပြအောင်မြင်ဖို့ဆိုတာကလူလူရဲ့ပူပေါင်းမှာဝင်လို့လေ။လူလူပူပေါင်းမှာဝင်လို့ဖာမလည်းပဲဒီရိတ်တိပဲရှိမယ်။ဆိုတော့ဒီလူကြီးကတားတော့ကျွန်တော်တို့လည်းဒီဆက်လုပ်ဖို့ဒီအခြေထားကဟိုခက်ခက်ဖြစ်နေ။
မွန်ပြည်တဲ့ပါတီဟာတနင်္ဂနွေလုံးပြည်ကတိုက်ခိုက်မှုရစေးရေးသဘောတူစာချုပ်အန်စီကို2018ခုနှစ်ဖေဖော်ဝါရီလ13ရက်နေ့မှာပါဝင်လက်မှတ်ရေးသူထားပါတယ်။မွန်ပြည်နယ်အတွင်းအမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကျင်းပနိုင်ရေးအတွက်မွန်ပြည်နယ်အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကြီးကြပ်မှုကော်မတီတရက်ကိုအစိုးရတမတော်လွှတ်တော်တိုင်းဒေသနဲ့ကင်ဖွဲ့နဲ့နိုင်ငံရေးပါတီကကိုယ်စားလှယ်ပါဝင်တဲ့ကိုဦးပါကော်မတီကိုမတ်လ23ရက်နေ့ကဖွဲ့စည်းခဲ့ပါတယ်။မွန်ပြည်နယ်အတွင်းမှာမွန်လူမျိုးလိုက်အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကျင်းပနိုင်ဖို့အတွက်မွန်ပြည်နယ်အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကြီးကြပ်မှုကော်မတီကလည်းတွေ့ဆုံညှိနှိုင်းဆွေးနွေးသွားရမှာဖြစ်ပါတယ်။
ခုဆက်ပြီးသတင်းချင်းချက်ကိုနားဆင်ကြရမှာပါရှင်
။ရေနံပိုက်လိုင်းကြောင့်ပျက်စီးသွားတဲ့လေယာမြေတွေနဲ့ဥယျံချမ်းမြေတွေကိုရော့ကျေးပေးဖို့ပြက်ကွက်တဲ့အတွက်တရုတ်ရေနံကုမ္ပဏီ CNPC နဲ့မြမရေနံနဲ့သဘာဝတက်ငွေကုမ္ပဏီ MOGE တို့ကိုလယ်ဓမာတထောင်ခန့်ကနေရခိုင်ပြည်နယ်အမ်းမြို့မှာဆန္ဒပြခဲ့ကြပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းကြောက်မဲမြို့နယ်ထဲမှာမိုင်းပေါက်ကွဲမှုတွေဆက်တိုက်ဖြစ်ပွားနေတာကြောင့်ဒေသခံလူထုတွေလုံခြုံရေးအတွက်စိုးရိမ်နေကြပါတယ်။
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီရာ
။ထိုင်းမြန်မာနယ်စပ်ဒေသကတိုင်းရင်းသားသတင်းတောက်တွေစူးစီးထုတ်လွှင့်ပေးနေတဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုနားဆင်ခဲ့ကြရတာပါရှင်။အခုထုတ်လွှင့်ပေးနေတဲ့ည9နာရီကနေ10နာရီအထိအစီအစဉ်အစအဆုံးကိုအတန်လွှင့်ချိန်ပြပခြင်းည10နာရီကနေ17နာရီအထိလိုင်းဒိုမီတာ25 kHz 9335နဲ့လိုင်းဒိုမီတာ32 kHz 11803ညတို့ကနေပြီးတော့ပြန်ပြီးနားဆင်နိုင်ကြပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့စီစဉ်တွေကို VOA မြန်မာပိုင်းစီစဉ်အင်တာနက်စာမျက်နှာ bamis.voanews.com မှာလည်းနားဆင်နိုင်ကြပါတယ်ရှင်။ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကိုထုတ်လွှင့်ပေးနေတာဖြစ်ပါတယ်။ဒီကနေ့ညပဲထိတ်တန့်ရောက်နေတဲ့သတင်းအကျဉ်းချုပ်ကိုကိုညံဝေးအောင်ကပြောပြပေးပါဦးမရှင်
။ဒေါ်ကိုရီးယားကောင်းဆောင်ခင်ဂျုံနဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်တို့နှစ်ဦးရဲ့ထိတ်သီးဆွေးနွေးပွဲကိုလာမယ့် AP29 ရက်နေ့မှာကျင်းပဖို့ရှိပါတယ်။နိုင်ငံအစိုးရကိုယ်စားလှယ်တွေတောင်မြောက်ကိုရီးယားနှစ်နိုင်ငံနေဆက်ကစစ်မဲ့ဆုံဖမ်းမှုကြောင့်မှာဒီကနေ့တွေ့ဆုံတဲ့ဆွေးနွေးပွဲအတွင်းထိပ်သီးကောင်းဆောင်နှစ်ဦးသမိုင်းဝင်တွေ့ဆုံမယ့်ရက်ကိုတတ်မှတ်လိုက်တာဖြစ်ပါတယ်။မြောက်ကိုရီးယားနျူကလ িয়ার ထိပ်သီးအစည်းအဝေးဖြစ်လာလိမ့်မယ်လို့တွက်ဆမှုရှိနေခြင်းမှာပဲမြောက်ကိုရီးယားကောင်းဆောင်ဘက်ရဲ့လူအခွင့်အရေးချိုးဖောက်မှုတွေနှိစေကာလဖိနှိပ်မှုတွေကိုနိုင်ငံတကာကမေးဖြောက်ပစ်လိုက်မှာကိုမြောက်ကိုရီးယားဘက်ကနေထွက်ပြေးပြောင်းခိုလုံလာသူတွေကစိုးရိမ်နေကြပါတယ်။ကမ္ဘာ့ကုန်သွယ်ရေးအပေါ်အမေရိကန်ရဲ့ချဉ်းကပ်မှုကအမေရိကန်စားသုံးသူတွေကိုသာထိခိုက်စေမှာဖြစ်ကြောင်းအမေရိကန်ရဲ့အတွင်းကုန်ကွန်တိုးမြင့်မှုကိုရည်ညွှန်းပြီးတရုတ်ကသတိပေးလိုက်ပါတယ်။အမေရိကန်နဲ့တရုတ်နှစ်ဖက်စလုံးသဘောတူနိုင်မယ့်ဖြည့်ရှင်းမှုရရှိဖို့မျှော်လင့်ကြောင်းတရုတ်အစိုးရပြောခွင့်ရကကြာသာပတိနေ့မှာပြောပေမဲ့တရုတ်ဘက်ကတော့အလျှော့ပေးမှာမဟုတ်ဘူးလို့ထည့်သွင်းပြောကြားသွားပါတယ်။နိုဘယ်ငြိမ်းချမ်းရေးဆုရှင်မာလာလာကတာလီဘန်တနတ်သမားတဦးရဲ့လက်ချက်နဲ့ဒေလူညီပါဖြစ်ခဲ့ရာကနေ6နှစ်အကြာမှာတော့သူ့ရဲ့မွေးရဇာတိပါကစ္စတန်နိုင်ငံကိုပြန်သွားပါပြီ။ဒီပါကစ္စတန်နိုင်ငံရောက်ရှိနေတဲ့အချိန်မှာရက်အတော်ကြာနေထိုင်မှာဖြစ်ပြီးဝန်ကြီးချုပ်နဲ့လည်းသူတွေ့ဆုံဖို့မျှော်လင့်ထားပါတယ်။ဗြိတိန်နိုင်ငံမှာနေတဲ့ရုရှားသရှူဟောင်းကိုအစိတ်ခတ်တတ်ရမှာတောင်းဝန်မကင်းဘူးဆိုပြီးရုရှားနိုင်ငံပေါ်ပြည်နယ်ရှုတ်ချမှုထွက်ပေါ်နေချိန်မှာပြင်းထန်တဲ့တုတ်ပြန်မှုလုပ်တဲ့အနေနဲ့ရုရှားသံတမန်60ကိုအမေရိကန်ကပြင်းထန်ပေးပါတယ်။
ကြာသပတေးနေ့ညပိုင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းကျဉ်းချုပ်ကိုကိုညာဝင်းအောင်ပြောပြပေးသွားတာပါ။ဒီညအစည်းအဝေးထုတ်လုပ်ရမှုကမတ်စုံမှုဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ဘတ်စကိုဘောလာရစ်ဖြစ်ပါလိမ့်ရှင်။မနက်ဖြန်တောက်ကြနေမနက်ခင်းမှာကျမရေးနဲ့တိုင်းရင်သတင်းလောအစည်းအဝေးပြန်လည်ထုတ်လွှင့်ချက်တွေကိုနားဆင်ကြရမှာဖြစ်ပါတယ်။လိုင်းဒိုမီတာ3240 48တို့ကနေနားဆင်နိုင်ပါလိမ့်ရှင်။ကျမတို့ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။
This program has come to you from the Voice of America, Washington.